ယနေ့ပြုတဲ့ကုသိုလ်များနဲ့ဆက်ပြီးတော့အနုမောဒနာတရားလိုင်နာကျင့်သုံးပွဲတရားဟောကြားပေးမယ်။သာသနာတော်နှစ်2556ခုနှစ်မြန်မာကောဇာတက္ကရေ1384ခုနှစ်တရင်ကျွလာဇန်15ရက်တရင်ကျွလာပြည့်အဘိဓမ္မာခါတော်နေ့ခရစ်နှစ်2012ခုနှစ်အောက်တိုဘာလ30ရက်အင်္ဂါနေ့မှာစကိုင်းတောင်ရုံမြတ်ဆရာကျောင်းတိုက်သူလာရောက်ပြီးကုသိုလ်ပြုကြတဲ့ကုသိုလ်ရှင်များကရန်ကုန်မြို့မင်္ဂလာတောင်ညွန့်မြို့နယ်တက္ကသိုလ်ဦးမောင်လှတက္ကမကြီးဒေါ်ကိုဝါတမီမခန့်ကိုင်မွေးကိုဇော်မျိုးအောင်မစီစီတန်းဒါကိုတင်အောင်မိုးမြေမြားဖြစ်ကြတဲ့မောင်ခံထူးနိုင်မချူလင်းမိသားစုတို့ဖြစ်ပါတယ်အကြောင်းရင်းခန္ဓာကကျေးဇူးရှင်မိခင်ကြီးဒေါ်ကိုဝါရဲ့64နှစ်ပြည့်မွေးနေ့မင်္ဂလာကိုကြောင်းပြုပြီးရဆက်ကြအကြောင်းတိုင်းမှာတရင်သုံးနေထိုင်ကြတဲ့တန်ဃာတော်334ပါးတို့အာယုံခါမှာပေါက်စီစွန်းလက်ဖေးစွန်းများဆက်ကပ်လှူဒန်းခြင်းတန်ဃာတော်334ပါးတို့ဟာနေ့လည်အခါမွန်မြတ်သောဆွမ်းခဲပွေဘောဇင်များဆက်ကပ်လူတန်းခြင်းတန်ဃာတော်334ပါးတို့ဟာညနေအခါဖြောရီဆေးပစ္စည်းများလောင်းလူဆက်ကပ်ခြင်းဆိုတဲ့ကုသိုလ်လုပ်ငန်းများကိုပြုကြတယ်ထို့မှတစ်ပါးတန်ဃာတော်334ပါးတို့ဟာတစ်ပါးတစ်ပါးလျင်ကိုဘက်တင်နှံတထဲစီတထဲစီအားဖြင့်ကိုဘက်တင်နှံပေါင်း334တဲတဘာတဘာလင်ရေညီဆေးတို့နှစ်ထုပ်စီလူတန်းကြခြင်းမြတ်စွာဘုရားနာယကဆရာတော်6ပါးတို့အားတဘာတဘာလင်1000ကျပ်တန်ပစ္စည်းဝတ္ထုများလူတန်းကြခြင်းဓမ္မပူဇာအဖြစ်သင်္ကန်းတစ်စုံ3000ကျပ်တန်အဆက်သောပစ္စည်းများလူတန်းပူဇော်ကြခြင်းရန်ကုန်မြို့မင်္ဂလာဈေးဒေါ်အောင်စိန်က4000ကျပ်တန်ပစ္စည်းဝတ္ထုများလူတန်းခြင်းဦးမောင်ကြီးနဲ့တာသမီများငွေထီးသုံးလက်လက်ဝတ်ရတနာမိသားစုက3000ကျပ်တန်ဝတ္ထုပစ္စည်းများလူတန်းခြင်းကိုဝဲမောင်မတန်းမေရွှေနန်းဆန်အထယ်ဆိုင်မိသားစုက5000ကျပ်တန်ပစ္စည်းဝတ္ထုများလူတန်းခြင်းရန်ကုန်မြို့ဒေါ်ဝါရှင်မိသားစုကလည်း3000ကျပ်တန်ဝတ္ထုပစ္စည်းများလူတန်းပူဇော်ခြင်းဆိုတဲ့ဒါနာကောင်းမှုတရဏဂုံသုံးပါးနှင့်တကဝသီလတော်မြတ်ကိုခံယူဆောက်တည်ခြင်းဆိုတဲ့သီလကောင်းမှုဘုရားရှင်ဟောကြားတော်မူခဲ့တဲ့ပရိတ်တရားတော်နဲ့တကဝယရဏသုံးပါးရဲ့ဂုံတော်စသည်တို့ကိုနာယူရခြင်းဆိုတဲ့ဘာဝနာကောင်းမှုဤသို့စသည်ဖြင့်ဒါနသီလဘာဝနာကောင်းမှုများကိုပြုလုပ်ကြတယ်အကြောင်းရင်းခန္ဓာကတော့မွေးနေ့မင်္ဂလာကိုအကြောင်းပြုနှစ်စဉ်လိုပဲလာရောက်ပြီးတော့ဒါနသီလဘာဝနာကောင်းမှုမျိုးစုံကိုပြုလုပ်တယ်ပေါ့အဲ့တော့ဘုန်းကြီးတို့ဘုရားရှင်ရဲ့ဓမ္မဒေသနာတွေကသာသနာနဲ့နီးစပ်နေတော့ဘုန်းကြီးကဘုရားရှင်ဆန္ဒတော်ဆိုတဲ့ဒီတရားတော်ကိုပဲဟောပေးမယ်မနေ့ကဒဂါကြီးရေဦးကဒဂါကြီးဦးမောင်မောင်ကလည်းပဲသူဒီကျောင်းလာပြီးတော့ဆုံးကကုသိုလ်လုပ်တာဟာညာဆက်ကြအကြောင်းတိုက်အနေနဲ့အနာဂတ်သာသနာတော်အတွက်မျိုးဆက်သစ်အာဇာနည်ယဟန်တော်တွေကိုမွေးထုတ်နေတာကိုအာယုံပြုပြီးတော့ဒီအချက်တစ်ချက်နဲ့ပဲကြီးညိုပြီးတော့လာရောက်ပြီးတော့ကပ်ပါတယ်လို့ဒီလိုလျှောက်သွားတယ်ပေါ့အဲ့တော့ယနေ့ဒကမာကြီးတော်ဘုရားနဲ့မိသားစုအနေနဲ့လည်းသာသနာတော်နဲ့တော်တော်ရင်ရင်နီနီရှိတယ်ပေါ့ဒီတော့မြတ်ဗုဒ္ဓရဲ့ဆန္ဒတော်ဆိုတဲ့တရားကိုခွန်ကြီးကဘုရားရှင်ရဲ့ဆန္ဒကိုသိစေခြင်းတဲ့အနေနဲ့ဟောကြားပေးမယ်။ဟောကြားတော်ခွန်ကြီးတို့ဘုရားရှင်ကသာသနာပေါင်းဝင်လာတဲ့ယဟန်တော်တွေကိုမြတ်စွာဘုရားမင်ကြားလေးရှိတယ်။ယဟန်တော်တွေကလည်းပဲသာသနာပေါင်းဝင်ရောက်လာပြီဆိုရင်မြတ်စွာဘုရားကိုလျှောက်ထားလေးရှိတယ်။တပည့်တော်တို့ထန်းဆောင်ရမယ်ထန်းဆောင်တင့်တဲ့တာဝန်ဘယ်နှမျိုးရှိပါသလဲဒါမျိုးမေးလျှောက်လေရှိတယ်ဒီတော့ဘုရားရှင်ကလည်းပဲမေးလာတဲ့ယဟန်တော်တွေကိုယဟန်တို့တဲ့ငါဘုရားရဲ့သာသနာတော်မှာတင်တို့ဝင်ရောက်လာကြတယ် ငါဘုရားရဲ့သာသနာတော်မှာထမ်းဆောင်ရမယ့်တောင်းဟာနှမျိုးနှစားရှိတယ်။ဒါမျိုးပဲမြတ်စွာဘုရားဆင်းဆင်းလင်းလင်းမိန့်ကြားခဲ့တယ်။အဲ့တော့ဒီနှမျိုးဟာအလုံးသိကြတဲ့အတိုင်းဂန္ဓာဒူရစာပေကျမ်းကံသင်အံပို့ချခြင်းဟောပြောခြင်းတရားပြသခြင်းပရိယတိအလုံးဝိပဿနာဒူရဘုရားဝပြုမေတ္တာပွားတရားရှုမှတ်ပြီးတော့ကိုယ်တန်တန်မှာရှိနေတဲ့ကိလေသာအပူမီးတွေကိုငြိမ်းအောင်ကြိုးစားခြင်းနောက်ဆုံးအရဟတမရတ္တဖို့ရယူနိုင်သည့်အထိနိဗ္ဗာန်ချမ်းသာကိုမျက်မှောက်ထင်ထင်ခံစားနိုင်သည့်အထိကြိုးစားအထောက်ခြင်းဆိုတဲ့ဝိပဿနာဒူရဆိုတဲ့ပฏิပတ္တိအလုပ်ဒီနှလုံးပဲရှိတယ်လို့မြတ်စွာဘုရားလည်းရှင်းရှင်းလင်းလင်းပြန်ပြီးတော့မိန့်ကြားလေးရှိတယ်အဲ့တော့ဘုန်းကြီးတို့ယနေ့ခေတ်မှာပရာဟိတလုပ်ငန်းဆိုပြီးတော့တွင်ကျယ်လာခဲ့တယ်အဲ့တော့ဒီလိုတွင်ကျယ်လာတဲ့အခါမှာအမျိုးအမည်အနာဂတ်သာသနာအတွက်အမျိုးအမည်ရှိတဲ့ဆရာတော်တွေကစိုးရိမ်ပူပန်မှုလေးတွေရှိလာကြတယ်။ဘလို့ရှိလာလဲဆိုတော့ဒီပရာဟိတလုပ်ငန်းတွေကိုစောင့်ချပြီးတော့ပရိယပฏิပတ်ကိုစွန့်ပြစ်ပြီးတော့ဓမ္မဝိနည်းနဲ့မညီဘဲနဲ့ပရာဟိတဆိုပြီးတော့ဒီပရိယပฏิပတ်ကိုလုံနိုင်စွမ်းရှိပါလျက်နဲ့မလုပ်ဘဲနဲ့ဒီလုပ်ငန်းတွေလုပ်သွားမယ်ဆိုရင်မြန်မာနိုင်ငံမှာမျိုးဆက်တဲ့သာသနာတော်ကြီးကိုအနာဂတ်မှာတောင်းလက်လွဲပြီးတော့ပခုံးပြောင်းထမ်းဆောင်မဲ့မျိုးဆက်တဲ့ရောကြသွားမှာစိုးရိမ်လာကြတယ်။အဲ့တော့ဒီပရိယပฏิပတ်ကိုမစွန့်မဲနဲ့ဓမ္မဝိနည်းနဲ့အညီပရာဟိတဖျားရှင်စတဲ့သူတော်ကောင်းတွေလှုပ်တယ်လို့လှုပ်တာမျိုးကိုတော့မစိုးရိမ်ရပါဘူး။ဒါပေမဲ့လို့ပရိယပฏิပတ်ကိုလုံးဝပြစ်ပယ်ပြီးတော့ပရိယလည်းပဲမလုပ်ပฏิပတ်လည်းပဲမလုပ်ဘဲနဲ့လူသားတွေဆန်ဆန်ပရာဟိတလုပ်ငန်းတွေကိုလုပ်သွားပြီဆိုရင်ထေရဝါဒငါးနိုင်ငံအခြားသောနိုင်ငံတွေလိုတိရိလင်္ကာစတဲ့အခြားသောနိုင်ငံတွေလိုဖြစ်သွားမှာစိုးရိမ်ရပါလေတိရိလင်္ကာနိုင်ငံစတဲ့အခြားသောထေရဝါဒနိုင်ငံတွေကမြန်မာနိုင်ငံနဲ့မတူတော့ပါဘူးဘလို့မတူတယ်လဲဆိုတော့ခြေခြေမြင့်မြင့်ပိတကတ်တော်ကိုသင်ပေးတဲ့ဆရာတော်ကြီးမရှိသလောက်ရှားသွားပြီသင်လည်းမသင်နိုင်တော့သင်နိုင်တဲ့စွမ်းရည်တွေလည်းသူတို့မှမရှိတော့နောက်ပြီးတော့ဒီမျိုးဒီစာပေတွေကိုမျက်မျက်နုံနုံနဲ့သင်ယူကြင်တဲ့မျိုးဆက်တစ်တွေလည်းပေါ်မလာတော့အဲ့တော့အပေါ်ယံအင်္ဂလိပ်စာလေးတွေနဲ့ပို့ချပြီးတော့အပေါ်ယံလောက်ပဲရှိတယ်ခြေခြေမြင့်မြင့်သိချင်ပါတယ်အဘိဓမ္မာတွေခြေခြေမြင့်မြင့်နားလည်ချင်ပါတယ်ပฏิပတ်နည်းကိုတေချာသိကျင်ပါတယ်ဆိုရင်မြန်မာနိုင်ငံပဲလာပြီးတော့လေ့လာနေရတဲ့အဆင့်ရှိပါတယ်အဲ့တော့သူတို့စီကအပေါ်ယံဒသနာတွေးခေါ်လေးတွေနဲ့အင်္ဂလိပ်စာတွေနဲ့မွမ်းမံပြီးတော့အခြေမြစ်တွေကတော့တော်တော်လေးကွယ်ပြောက်နေခဲ့ပါတယ်အဲ့တော့အနာဂတ်သာသနာအတွက်အမျှော်မြင်ကြီးကြတဲ့တချို့ဆရာတော်တွေကမြန်မာနိုင်ငံသာသနာကိုလည်းပဲဒါမျိုးတွေဖြစ်သွားမှစိုးရိမ်တယ်သင်ကြားရေးစနစ်တွေယော့ယော့ယော့ယော့လာတယ်စာမေးပွဲစနစ်တွေကလည်းပဲတရားမျှတမှုတွေယော့ယော့ယော့ယော့လာတယ်။အဲ့တော့ဒီတော့ပရာဟိတဆိုပြီးတော့ဒီပရိယပฏิပတ်ကိုစွန့်လွှတ်ပြီးတော့ဒီပရာဟိတတွေလုပ်ပြီးဆိုရင်ကြားတော့တင်ကြားရေးစနစ်တွေဟာအားနည်းတဲ့အားနည်းလာရင်အနာဂတ်သာသနာကိုပခုံးပြောင်းပြီးတော့ထမ်းဆောင်မဲ့မျိုးဆက်တွေယော့သွားမယ်တဲ့။ဒါဆိုရင်မြန်မာနိုင်ငံသာသနာကလည်းတိရိလင်္ကာတို့လိုအပေါ်ယံလောက်ပဲဖြစ်သွားနိုင်တယ်ဆိုပြီးတော့စိုးရိမ်ကြပါတယ်အဲ့တော့ဒါကြောင့်ဘုန်းကြီးကဘုရားရှင်ဆန္ဒတော်ဆိုတဲ့တရားကိုဒီနေ့ပြန်လည်ပြီးတော့ဟောကြားပေးမယ်။အဲ့တော့မြတ်စွာဘုရားကပရိယပฏิပတ်ကိုမစွန့်လွှတ်စေခြင်းမူမြေသာသနာဝင်လာရင်ဒီတော်နှစ်ရပဲရှိတယ်ဒါမျိုးပဲမိန့်ကြားခဲ့တယ်ပေါ့။အဲ့တော့မြတ်စွာဘုရားစတဲ့ဘုရားရှင်ကိုတော်မြတ်ကရောပရာဟိတလုပ်ငန်းတွေမလုပ်ခဲ့ဘူးလားမြတ်စွာဘုရားတော့လုပ်တဲ့ပုဂ္ဂိုလ်မျိုးလောကမှာမပေါ်သေးပါဘူးသို့တော့မြတ်စွာဘုရားကဓမ္မဝိနည်းနဲ့အညီပဲပရာဟိတလုပ်ငန်းကိုလုပ်ခဲ့ပါတယ်ဓမ္မဝိနည်းကိုစွန့်ပြီးတော့မြတ်စွာဘုရားလှုပ်ဆောင်တော်မူခဲ့ပါဘူးဥပမာအပြင်ဘုန်းကြီးတို့ဝေဒာလီမြို့ကတ်သုံးမဆိုင်တဲ့အချိန်မှာကြည့်လူတွေဒုက္ခရောက်လိုက်တာမိုးကခေါင်းမိုးရေမရတော့ဇဘာဒီဘာဒီရအထွတ်နှုံနေရမမှန်ငမော့ခေါင်းပါခြင်းဘေးတွေဖြစ်ငမောက်ခေါင်းချာပါခြင်းပေးတယ်ဖြစ်တော့ကိုခံအားတွေနေပြီးတော့အနာယောဂါတွေတိတ်ပြီးတော့ဖြီးစည်းလာကြတယ်ဒီတော့လူတွေကသေးတာတွေများလာတော့ဘလူးစတဲ့မိစ္ဆာတွေကမြို့ထဲအထိဝင်ပြီးတော့ဘုန်းကြီးတို့လူတွေကိုဒုက္ခပေး အဲ့ဒီအချိန်နေမှာမြတ်စွာဘုရားမူရှိတဲ့တန်ဃာတော်ရှင်မြတ်တွေကိုပင်ပြီးတော့ပရိတရားနာယူကြပါတယ်။ဘုရားရှင်ကလည်းရှင်အနန္ဒာကိုယတနာသုံးဆိုတဲ့ပရိတရားတော်ကိုသင်ပေးတယ်။အရှင်အနန္ဒာလည်းပဲပရိတရားတော်ကိုမေတ္တာကရုဏာကြည်မာစွာနဲ့ဟောကြား။ဘုရားရှင်ကလည်းဟောကြားတော့ဝေသာလီမြို့ကတ်သုံးပါးကကျင်းလွန်ပြီးတော့ကျမ်းမာချမ်းသာစွာနဲ့သာသနာနဲ့လောကအကျိုးကိုဆောင်ရွက်သွားနိုင်တယ်။ဒါနဲ့မြတ်စွာဘုရားပရဟိတလုပ်ငန်းကိုလှုပ်ဆောင်ခဲ့တယ်။သို့တော့မြတ်စွာဘုရားလှုပ်ဆောင်တာကဓမ္မဝိနည်းနဲ့ညီတယ်တဲ့။ဘုရားရှင်ကိုရောမြတ်ကကိုရောတိုင်းပရဟိတလုပ်ငန်းလုပ်တဲ့နေရာမှာဓမ္မဝိနည်းအတိုင်းဓမ္မနဲ့အညီပရိတရားတွေဟောတယ်။လူတွေရဲ့စိတ်ဓာတ်ကိုမြင့်တင်ပေးတယ်။စိတ်ဓာတ်တွေမြင့်မားလောင်ကုသိုလ်တွေတိုးပွားလောင်ဆောင်ရွက်ပေးတယ်။ဒီနည်းနဲ့မြတ်စွာဘုရားရှင်ဟာကိုယ်တော်မြတ်ရဲ့တကူဆွမ်းအနုဘောကြောင့်အလုံးသောနမိတ်စာကြီးပြည်ပြီးတော့ကတ်သုံးပါးကြော်လွားသည့်အထိမြတ်စွာဘုရားပရာဟိတဆောင်ရွက်ပါတယ်။ဒါ့အမြဲလို့မြတ်စွာဘုရားဓမ္မဝိနည်းနဲ့အညီဆောင်ရွက်တယ်တဲ့လူသားဆန်ဆန်လူသားတွေနဲ့တူအောင်တော့မလုပ်ခဲ့ပါဘူး။နောက်တစ်ချက်ကြည့်လိုက်။ဘုန်းကြီးတို့ဒီဘုရားရှင်တက္ကတိုင်မှာတရင်သုံးတော့ဆွေတော်မျိုးတော်တွေဖြစ်တဲ့တာပြီဝင်မင်းမျိုးတွေနဲ့ကောလိယမင်းမျိုးတွေရောဟိနီမြစ်ထဲမှာရှိတဲ့ရေကိုအခွဲဝေမတည့်ပြီးတော့စစ်ကြီးတွေဖြစ်တော့မယ်အရေးမြစ်ထဲမှာသွေးချောင်းစီးမဲ့ရေကိုဘုရားရှင်မြင်တော်မူခဲ့တယ်။အကြောင်းခံတာကအဲ့ဒီခေတ်ကလေးကရေရရှားပါတယ်။အိန္ဒိယမြစ်တွေဆိုတာကဘုန်းကြီးတို့မြန်မာလူမျိုးတွေသိတဲ့မြစ်နဲ့မတူပါဘူး။သူတို့စီကသေသေးလေးတွေကိုပဲမြစ်ခေါ်ကြတာပါ။အဲ့တော့ဒီထဲမှာရှိတဲ့ရေတွေကိုသူရတဲ့နဲ့ငါရတဲ့နဲ့လဲဆိုင်တဲ့အတွက်ရေလူဝဲကြီးဖြစ်တော့နောက်ဆုံးမှာလက်နက်တွေနဲ့စစ်တိုက်မယ်ဆိုပြီးတော့တစ်ဖက်နဲ့တစ်ဖက်တာကီဝင်းမင်းမျိုးတွေနဲ့ဘုန်းကြီးတို့ကောလိယမင်းမျိုးတွေကစစ်ခင်းမယ်ရည်မြင်တော့ဘုရားရှင်ကိုယ်တော်မြတ်ကကြွားပြီးတော့ဓမ္မဝိနည်းနဲ့အညီဆွေတော်မျိုးတို့ရဲ့အကျိုးပရဟိတအကျိုးကိုဆောင်ရွက်သွားပါတယ်ဘယ်လိုလဲဆိုတော့ဒီရည်ဒီစစ်ပွဲဟာဘာကိုအကြောင်းပြုပြီးတော့ဖြစ်တာလဲဆိုတော့ရည်ကိုအကြောင်းပြုဖြစ်တဲ့အကြောင်းရှောက်ကြတော့မြတ်စွာဘုရားကမေးတော်မူတယ်မင်းမျိုးတို့တဲ့မင်းသားတို့တင်းတို့ရေဟာတန်ဖို့ဘလောက်ကြီးမားတယ်လေတန်ဖို့မကြီးမားပါဗျာတန်ဖို့နည်းပါတယ်အဲ့တော့တာကီဝင်မင်းမျိုးတွေကောလိယမင်းမျိုးတွေဆိုတဲ့ဒီမင်းမျိုးတွေရဲ့အသက်ကဒီမင်းမျိုးတွေရာကိုတန်ဖို့ဘလောက်ကြီးမားတယ်တန်ဖို့ဖြတ်လို့မရပါဘူးဗျာတိတ်ပြီးတော့တန်ဖို့ကြီးမားပါတယ်အဲ့တော့မြတ်စွာဘုရားတင်းတို့ဟာတဲ့ဘာမှတန်ဖို့မရှိတဲ့ရေကိုအကြောင်းပြုပြီးတော့တန်ဖို့ကြီးမားတယ်တန်ဖို့ဖြတ်လို့မရတဲ့မင်းမျိုးတွေကိုပျက်စီးအောင်ကြိုးစားနေတာတေကြီးပျက်စီးအောင်လုပ်တာဟာမသိတော့ပါဘူးဆိုပြီးမြတ်စွာဘုရားဟာဓမ္မနဲ့အညီဝင်ပြီးတော့ဖြည့်ရှင်းတော်မူခဲ့တော့ဆွေတော်မျိုးတော်တွေကစစ်ပွဲကြီးတွေမဖြစ်တော့ဘဲနဲ့ငြင်းချမ်းမှုရပြီးသွေးချောင်းစီးမဲ့စစ်ပွဲကြီးရဆဲသွားပါတယ်ဒီမှာလည်းမြတ်စွာဘုရားဟာဘုန်းကြီးတို့ဓမ္မဝိနည်းနဲ့အညီပရာဟိတဆွေမျိုးတွေအကျိုးကိုဆောင်ရွက်သွားတော်မူခဲ့ပါတယ်အဲ့တော့ဘုန်းကြီးတို့မြတ်စွာဘုရားကိုယ်တိုင်ပရာဟိတဆောင်ရွက်တော်မူတယ်ဒါပေမဲ့လို့ဓမ္မဝိနည်းနဲ့ဆောင်ရွက်တယ်အဲ့တော့ခေါင်းကြီးတို့တန်ဃာတော်ရှင်မြတ်တွေအနေနဲ့လေယခုကာမပရာဟိတပရာဟိတဆိုတဲ့လုပ်ငန်းတွေလုပ်တဲ့နေရာဓမ္မဝိနည်းနဲ့ညီဖို့တိတ်ပြီးတော့လိုအပ်တယ်အထူးသဖြင့်ခေါင်းကြီးတို့ပရိယတ္တိပฏิပတ္တိစွန့်နိုင်ပါတယ်ဆိုတဲ့ဆရာတော်တွေဟာဒီပရိယပฏิပတ်ကိုစွန့်လွတ်ပြီးတော့လူသားတွေဆန်ဆန်ပေါ့နော်ဒီပရာဟိတလုပ်ငန်းနဲ့ဇောက်ချမယ်ဆိုရင်မြတ်စွာဘုရားရဲ့ဆန္ဒနဲ့ဘလောက်တိုင်းတာတိညီမလဲဒါလေးတွေကဘုန်းကြီးတို့တတိထားစေရာကောင်းတဲ့အချက်ကလေးတွေပေါ့ဘုန်းကြီးတို့မြတ်စွာဘုရားကသူ့ရဲ့သာသနာတော်မှာဝင်ရောက်လာတဲ့ယဟန်တော်တွေဟာတောင်ဝင်နှစ်မျိုးပဲရှိတယ်နှစ်မျိုးသောတောင်ဝင်ကိုပဲထမ်းသင့်တယ်ဒါမျိုးမင်ကြားခဲ့တယ်ပေါ့အဲ့တော့ဘာတွေလဲဆိုတော့ကန္တာဒူရပရိယတ္တိအလုတ်မြန်မာလိုပြောရင်တော့စာသင်စာချတရားဟောတရားပြဒီလုပ်ငန်းစဉ်ပရိယတ္တိအလုတ်ဝိပဒနာဒူရဝိပဿနာဒုရဆိုတာခန္ဓာကိုယ်မှာဖြစ်ပေါ်နေတဲ့လောဘဒေါသစတဲ့အညစ်အကြေးကိလေသာတွေကိုတန့်ရှင်းစင်ကြယ်သွားအောင်ဖျောက်ပြုမေတ္တာပွားပြီးတော့သမထဘာဝနာနဲ့တစ်မျိုးဝိပဿနာရှုမှတ်ပြီးတော့ဝိပဿနာဘာဝနာနဲ့တစ်မျိုးဒီကိလေသာညစ်ကြေးတွေတန့်ဆင်သွားအောင်ကြိုးစားအားထုတ်တာဘလောက်ထိအားထုတ်ရမှာလဲရဟန္တာမဖြစ်မချင်းအမြဲမပြတ်ကြိုးစားအားထုတ်ခြင်းဒီအလုပ်ဒီနှစ်မျိုးပဲရှိတယ်လို့မြတ်စွာဘုရားကဟောကြားခဲ့ပါတယ်အဲ့တော့ဘုန်းကြီးတို့ရှေးဆရာတော်ကြီးတွေကိုကြည်လိုက်ပရိယတ္တိပฏิပတ္တိဆိုတာနာမည်ကနှမျိုးဖြစ်နေပြီပဲတကယ်တော့တစ်ခုနဲ့တစ်ခုခွဲခွာလို့မရပါဘူးခွဲခြားလို့မရနိုင်ပါဘူး ပရိယတ်တိလုံရင်လည်းပဲအထူးသဖြင့်ခေါင်းဆောင်ပိုင်းနေမှာပေါ့ခေါင်းဆောင်ဖြစ်တဲ့ဆရာတော်တန်ဃာတော်ရှင်မြတ်တွေဟာပရိယတ်တိတခုတည်းလုံလို့မရပါဘူးပฏิပတ်မကင်းတဲ့ပရိယတ်ရွှေတောင်ကုန်းဆရာတော်ကြီးမိန်ကြားတယ်လို့ဒီလိုပဲပြောမှမှန်ပါလိမ့်မယ်တခါပฏิပတ်မှာခေါင်းဆောင်လုံနေတဲ့တန်ဃာတော်ဆရာတော်ရှင်မြတ်တွေကလည်းပဲပฏิပတ်လုံတယ်ဒါမျိုးပြောလို့မပြေဆုံးပါဘူးပရိယမကင်းတဲ့ပฏิပတ်ကိုလုံနေတယ်ဒါမျိုးပြောမှပြည့်စုံသဘာဝကြပါလိမ့်မယ်အဲ့တော့ဘုန်းကြီးတို့ခေါင်းဆောင်အထူးသဖြင့်လုံတဲ့ပုဂ္ဂိုလ်တွေဆရာတော်တွေဟာပရိယမကင်းတဲ့ပฏิပတ်ပฏิပတ်မကင်းတဲ့ပရိယဒါမျိုးလုံမှဘုန်းကြီးတို့သဘာဝလည်းကြပါတယ်နောက်လိုက်ရဖြစ်နေလုံပါတယ်မိမိကခေါင်းဆောင်မဟုတ်ဘူးတရားပြမဲ့ပုဂ္ဂိုလ်မဟုတ်ဘူးဒါဆိုရင်တော့ဟုတ်တယ်ပရိယတွေတည်တဲ့လေးလာစရာမလိုပါဘူးပฏิပတ်နီးပြတဲ့အတိုင်းဆရာသမားညွှန်ကြားတဲ့အတိုင်းလိုက်နာယုံနဲ့လူသားတွေအနေနဲ့လိုအပ်ပါတယ်သို့တော်သူများကိုပြတာခြင်းနဲ့ခေါင်းဆောင်အဖြစ်နဲ့သူများတွေကိုဖော်ပြောခြင်းနဲ့ဒါဆိုရင်တော့တမျိုးတည်းနဲ့မလုံလောက်ပါဘူးဘုန်းကြီးတို့ဒီပရိယတ်တိဆိုတာဘာနဲ့တူတယ်လဲဆိုတော့လမ်းညွန်မြေပုံနဲ့တူတယ်ပေါ့ရှေးခေါ်ဆိုရင်တော့တိုက်စာတွေနဲ့တူတယ်ယတနာရှိတဲ့နေရာအညွန်တိုက်စာတွေနဲ့တူတယ်မြေပုံနဲ့တူတယ်အဲ့တော့ဘုန်းကြီးတို့ပฏิပတ်တိလုံနေတဲ့ရှေခေကလည်းပဲလေရီဆရာတော်ဖရာကြီးဘုန်းကြီးတို့ပရိယတ်တိမှာလည်းပဲအင်မတန်မှကြော်ကြားခဲ့တဲ့စာသင်တိုင်းကြီးတွေထောင်ပြီးတော့ဆရာတော်ဖရာကြီးကသာသနာပြုသွားတယ်ပฏิပတ်တိနယ်ပယ်မှာလည်းပဲလေရီမူဆိုပြီးတော့ဆရာတော်ကြီးဟာဝိပဿနာတရားတွေကိုယ်တိုင်ကြိုးစားအားထုတ်ပြီးတော့တပည့်တွေကိုလည်းပဲဝိပဿနာတရားတွေပြသသွားခဲ့တယ်ဘုန်းကြီးတို့ဒီနောက်ပိုင်းကလလန်းမိတဲ့ခေတ်မှာလည်းပဲမာစီဆရာတော်စတဲ့ဆရာတော်တွေယခုခေတ်မှာလည်းပဲရွှေတောင်ကုန်းတို့ချမ်းမြေ့ဆရာတော်တွေဒီလိုခေါင်းဆောင်ဆရာတော်တွေကလည်းပရိယတ်ကင်းပြီးတော့ပฏิပတ်လုပ်လို့မရပါဘူးပရိယတ်မကင်းတဲ့ပฏิပတ်နဲ့ပဲသွားရပါတယ်။ဘာဖြစ်လို့လဲဆိုတော့ပရိယတ်တရားလမ်းညွန်မြေပုံနဲ့တူတယ်တဲ့အဲ့တော့ပฏิဝေဒဆိုတဲ့မတ်ဖို့ရှိတဲ့နေရာကိုဒီလမ်းညွန်မြေပုံရှိမှလမ်းညွန်မြေပုံတိုင်းသွားမှတိတိကျကျလိုရာခီးကိုရောက်ပါတယ်အဲ့တော့ဘုန်းကြီးတို့ကြည်လိုက်ပေါ့ဆရာတော်ကြီးတွေဟောထားတဲ့တရားတွေတုတ်တန်နေဆိုတာဒါလမ်းညွန်မြေပုံပရိယတ်တိယူနဲ့ကျင်းလို့မရတာတသက်ဖြစ်တာပဲဒီလမ်းညွန်မြေပုံတိုင်းဓမ္မစကြာတရားကိုမာစီဆရာတော်ကြီးစတဲ့ဆရာတော်ကြီးတွေပฏิပတ်အကျော်မောခေါင်းဆောင်ဆရာတော်ကြီးတွေဟောတယ်ဟောတဲ့အခါမှာလည်းပဲမြတ်စွာဘုရားဟောကြားခဲ့တဲ့တုတ်တန်တွေကနေယူပြီးတော့ဒီလိုဒီလိုဟောတယ်ဒီလိုဒီလိုကျင့်ရတယ်ဒါမှနိမန်ပဲစသဖြင့်လမ်းညွန်မြေပုံတိုင်းဟောပြောပြီးတော့ညွန်ပြကြတာနောက်ကနောက်လိုက်တပီတရားလည်းပဲဒီလိုလမ်းညွန်မြေပုံတိုင်းလိုက်မှမိမိတို့ယရနာရှိတဲ့နေရာကိုရောက်သွားမှာပေါ့ဒါကြောင့်မို့ဒီပฏิပတ်လုပ်နေတဲ့ဆရာတော်တွေကလည်းပရိယတ်ကင်းပြီးတော့လုပ်လို့မရပါဘူးပရိယတ်တိပฏิပတ်တိဆိုတာတခုချင်းပြောလို့တာခွဲပြောနေရတာတကယ်တော့ခွဲပြောလို့ရတဲ့အရာမဟုတ်ပါဘူးအဲ့တော့ဒီတရားဟောပြောတယ်ဒါပရိယတ်တိအလုပ်စာပေတွေရေးသားတော်မူကြတယ်ပရိယတ်တိအလုပ်တပီတွေကိုညွှန်ကြားနေတယ်ပရိယတ်တိအလုပ်ဒါတွေဟာလမ်းညွန်မြေပုံတိုင်းညွန်ကြားနေကြတာတချို့ကြတော့ဘုန်းကြီးတို့ပရိယတ်တိမပြည့်စုံမင်းနဲ့ပฏิပတ်တိနယ်မှာခေါင်းဆောင်လုပ်ပြီးဟောပြောနေကြပြီပြသနေကြပြီဆိုရင်အမားတွေတိတ်ပြီးတော့များသွားတယ်လမ်းမှာလို့ရှိရင်ယရနာရှိတဲ့နေရာရောက်ဖို့မလွယ်ပါဘူးမြေပုံမှားနေမှာတော့ဘုန်းကြီးတို့ဒီလမ်းတိုင်းသွားရင်လမ်းမကြီးပဲရောက်မှာပေါ့ဒါကြောင့်မို့ဒီခေါင်းဆောင်လုပ်ပြီဆိုရင်တတိထားရတယ်ပฏิပတ်မှာခေါင်းဆောင်လုပ်တယ်ပရိယတ်ကင်းလို့မရပါဘူးပရိယတ်ကိုပြည့်စုံမှလမ်းမှန်ကိုညွန်ပြနိုင်တယ်တဲ့ဒါကြောင့်ပရိယတ်တိပฏิပတ်တိဆိုတာခွဲခြားပြောလို့အင်မတန်ခက်ခဲပါတယ်ဘုန်းကြီးတို့ကြည်လိုက်တောင်မြုပ်မာကနုံဆရာတော်ကြီးပရိယတ်တိစာသင်တိုက်တည်းတည်သွားတယ်ဘာလို့တည်တယ်လဲကိုယ်တည်လို့ရှိရင်ကိုယ်မြင်လို့တဲ့သာသနာတော်ကြီးကိုမျိုးဆက်မကြံမှာစိုးလို့ဆရာတော်ကြီးကဒီလိုဆင်းရဲပင်ပန်းခံပြီးစာသင်တိုက်တည်ပါတယ်လို့ဩဝါဒမိန့်ကြားခဲ့တာတာမဏေကျော်ဆရာတော်ကဒါတွေကိုထုံထုပ်ပြီးတော့ရေးထားတာရှိတယ်ပေါ့အဲ့တော့ဆရာတော်ကြီးပရိယတ်တိလုပ်တယ်ဘလို့လုပ်တယ်လဲပฏิပတ်မကင်းတဲ့ပရိယတ်လုပ်သွားပါတယ်ဘလို့လဲဆိုတော့ဆရာတော်ကြီးဟာကြောင်တိုက်ထဲမှာမြတ်စွာဘုရားကစူညံတဲ့အတန်နေမဖြစ်စေခြင်းဘူးစူညံတဲ့အတန်နေရှိရင်တန်ဃာတော်ရှင်မြတ်ဒီတမာရီပြတ်တယ်တမာရီပြတ်ပြီးတော့ပညာတရားတွေပါနေသွားနိုင်တယ်ဒီတော့ဆရာတော်ကြီးကမြတ်စွာဘုရားမိန့်ကြားတော်မူခဲ့တဲ့ပရိယတ်လမ်းညွန်အတိုင်းကြောင်ဝင်ထဲမှာအတန်ကျက်ဆက်တွေမဖွင့်ပါနဲ့ကုံပြူဝဲကြီးတွေကြီးကြီးကျယ်ကျယ်မလုပ်ပါနဲ့လူတွေလာအောင်ဘာပွဲကြီးတွေညာပွဲကြီးတွေမကျင်ပါပါနဲ့တလက်တွေကျင်သုံးသွားတာဒါပါလေပฏิပတ်ပဲမြတ်စွာဘုရားကဆူညံတာကိုမကြိုက်ဘူးဆူညံတဲ့အတွက်ရှင်သာရိပုတ္တရှင်မောကလန်တို့ကိုနှင်ထုတ်ခဲ့ဘူးလေ ဒါပေမဲ့လို့ယနေ့ခေတ်မှာကဘုန်းကြီးတို့ဆူညံမှုတွေရှိမှလူစီမှသာသနာပြုတယ်လို့ထင်နေကြတယ်။တောင်မျိုးဆရာတော်ကြီးကျင့်သွားတဲ့ပရိယတ်တွေမှာလည်းပฏิပတ်မကင်းပါဘူး။ဆရာတော်ဘုရားကြီးနေနဲ့ဝတ္တစာရာမြတ်စွာဘုရားကသင်္မိုင်းအောက်ကသင်္ကန်းဝတ်တဲ့အခါမှာဒူးအောင်လက်ရှိသက်ခန့်ချာဝတ်အဘော်ဤကတိရန်နဲ့ကညီညာညာနဲ့ဒူးအောင်လက်လေးသက်ခန့်ဝတ်ဒါတွေပါလေသင်ယူရတာသင်ယူပြီးတော့လက်တွေ့ကျင့်သုံးတာကျင့်သုံးတာပฏิပတ်ပေါ့ဒါလေးတွေကတတိထားစရာအကောင်းတယ်ဒါပေမဲ့လို့ခေါင်းကြီးတို့တချို့နေရာတွေကြာပฏิပတ်လုပ်ပါတယ်ဆိုပေမဲ့လို့ສູນຍັນတဲ့ຕັນດີเนလူစီກາອ້ອງလို့ບາປွဲດີຍາປွဲດີเนດາမျိုးເລົ່າດາດີຈາတော့ເລະຕະຄາຕຽນຈາတော့ປฏิပတ်ລົ້ມຫນີໄປແມ່ພະຍາຊິນຍ ე ສົງມາເນລ້ວຍຕົວແດດແດ່ເດຕောင်မျိုးສຍາໂຣຍປະລິຍະລົ້ມໄປແມ່ປฏิပတ်ເນລົງວ່າມາກິນແກ່ບໍ່ဘုန်းကြီးတို့တပည့်တန်ခါတွေဆိုရင်လည်းပဲစာမွေးပွဲအောင်ဖို့မတင်ပါနဲ့စာမွေးပွဲအောင်ခြင်းလို့သင်ရင်ဒီမှာမနေပါနဲ့စာတက်ပြီးတော့မြတ်စွာဘုရားရဲ့သာသနာတော်ကြီးကိုဝန်ထမ်းဆောင်ခြင်းလို့ဒါမှမဟုတ်တော်ရဲ့ဒေတာတွေမှာသွားပြီးတော့သာသနာပြုခြင်းလို့ကျောင်းတိုက်မှာစာချပြီးတော့မျိုးဆက်တွေထုတ်ခြင်းလို့ဒီလိုစိတ်ထားနဲ့သင်ပါနာမည်ကြီးခြင်းလို့စာမွေးပွဲအောင်ခြင်းလို့ဒီမှာမတင်ပါနဲ့မြတ်စွာဘုရားဒါမျိုးမိန့်ကြားခဲ့တဲ့အတိုင်းတောင်မျိုးဆရာတော်ကြီးကစာသင်ရင်းနဲ့ကျင့်တယ်ဆိုတာဒါပฏิပတ်တွေပဲအဲ့တော့ပရိယတ်ကောင်းဆောင်နေမှာလေပฏิပတ်ဆိုတာကင်းကွာလို့မရပါဘူးပရိယတ်ကင်းကွာပฏิပတ်ကင်းကွာသွားတဲ့ပရိယတ်ဆိုတာလေငြိမ်ချမ်းမှုဆိုတာရဖို့မလွယ်ပါဘူးမစင်မှန်ပါဘူးတဲ့ဒါကြောင့်မြတ်စွာဘုရားကသူ့ရဲ့သားတော်တန်ဃာတော်ရှင်မြတ်တီသာသနာပုံရောက်လာတဲ့အခါရှင်ဘုရားတပည့်တော်တို့တောင်းဘယ်နှမျိုးထမ်းဆောင်တင့်ပါတလေလို့မင်းနှမျိုးနှစားပဲရှိတဲ့အကြောင်းမြတ်စွာဘုရားကမင်ကြားတော်မူလေးရှိတယ်မြတ်စွာဘုရားမင်ကြားတော်မူတဲ့အတိုင်းယနေ့ခေတ်ဘုန်းကြီးကလက်လန်းမိတဲ့လောက်လေဒီဆရာတော်ဘုရားကြီးတို့ကျင့်သွားတယ်ပฏิပတ်ရောပရိယတ်ရောစွဲစုံကိုကျင့်သွားတာဘုန်းကြီးတို့ခုခုနကပြောခဲ့တဲ့မာစီဆရာတော်စတဲ့ဆရာတော်ကြီးတွေပฏิပတ်ကျင့်ပေမဲ့လို့ပရိယတ်လုံးဝခွဲခွာမသွားပါဘူးပရိယတ်ကလမ်းညွန်ဖြစ်နေတော့မြေပုံဖြစ်နေတော့ဒီမြေပုံတိုင်းကိုယ်တိုင်လည်းပဲကြိုးစားလျှောက်တော်မူကြရတယ်နောက်လိုက်ကတပည့်တန်ဃာတွေယောဂီတွေကိုလည်းပဲဒီလမ်းကြောင်းတိုင်းလိုက်အောင်တုတ်တန်ကြီးတွေကိုပြီးတော့ခေါ်ပြောကြတယ်ပြသကြတယ်ဒါပฏิပတ်ပရိယမကင်းတဲ့ပฏิပတ်တဲ့ပရိယလုံးဝကင်းလို့မရတချို့ဘုန်းကြီးတို့ခေါင်းဆောင်လုပ်ပြီးတော့ပရိယကင်းပြီဆိုတော့အမာတွေဟောပြောလို့ယနေ့ခေတ်မှာပြဿနာတွေတက်နေရတယ်အဲ့တော့ကိုယ်တိုင်ပရိယမကျွမ်းကျင်ဘူးပဲနဲ့ပฏิပတ်မှာခေါင်းဆောင်ပြီးတော့ဟောပြောပြသပြီဆိုရင်မြေပုံလမ်းညွန်မတိကြပဲနဲ့တွားပြီးတော့ပြသလိုက်တဲ့အတွက်ယတနာတွေရှိတဲ့နေရာရောက်ဖို့မလွယ်ဘူးပေါ့ဒါမျိုးတွေလည်းယနေ့ခေတ်ကြားနေရတယ်တွေ့နေရတယ်မြတ်စွာဘုရားကပရိယတ်ဆိုတာဘာလဲဆိုတော့ပရိယတ်တိဆိုတာတတာဓာရဏံကထနံဝါစနံတိဣဒံကန္တတုရဏနာမတဲ့ကန္တတုရပရိယတ်တိရဲ့လို့ဆိုတာဘာလဲဆိုတော့ပိတကတုံမငုကိုစွန်သမျှတင်ယူတပုံပဲဖြစ်ဖြစ်နှစ်ပုံပဲဖြစ်ဖြစ်နိကေတမျိုးပဲဖြစ်ဖြစ်ကိုကျမ်းမာရေးစွန်တလောက်ကိုကျမ်းမာပြီးတော့ပညာဉာဏ်ရှိတလောက်တင်ယူလိုက်ပါတဲ့တင်ယူပြီးတော့ဘာလုပ်ရမလဲဓာရဏဆက်လက်ပြီးတော့လေးလာပါဆောင်ရွက်ပါတဲ့ဘုန်းကြီးတို့တရားဟောကဏ္ဍကြည်တယ်လေးလာတယ်ဒါမျိုးတွေလုပ်ရမယ်သင်ပြီးုံနဲ့မပြီးသေးဘူးနောက်ပြီးတော့ကထနဟောပြောခြင်းနဲ့သင်ယူပြီးပါလို့ရမလဲဟောပြောပေးပါတဲ့ဒကာဓမ္မတွေတက်နိုင်တယ်မြလမ်းမှန်ရောက်အောင်ဟောပြောပေးပါဒါပရိယတ်တိအလုပ်ကန္တာတုဒ္ဒအလုပ်ကြောင်းမြန်ပြန်လိုက်မသင်ယူပဲနဲ့မဟောပြောပါနဲ့ဒီလိုဒိဗေတွေပါပါတယ်အဲ့တော့မတင်ယူပဲနဲ့ဟောပြောတော့ဘာဖြစ်တယ်လဲဆိုတော့မြေပုံမကျွမ်းကျင်ပဲနဲ့လမ်းပြတော့ဘုန်းကြီးတို့ခရီးလမ်းကြန့်ကြားတယ်တခါတည်းရန်မှားပြီးတော့လမ်းမားတွေရောက်သွားတယ်မိမိတို့ရည်မှန်းတဲ့နိဗ္ဗာန်ယတနာဒီယတနာတွေရှိတဲ့နေရာရောက်ဖို့မလွယ်ဘူးပေါ့ဒါကြောင့်မြတ်စွာဘုရားကသေချာမှတော်မူတယ်ဩဂံနေတဝတတဓာရဏံကထနံတင်ယူပြီးမှဟောပြောပါမတင်ယူပဲနဲ့မဟောပြောပါနဲ့တဲ့အဲ့တော့ယနေ့ခေတ်မှာမတင်ယူဘဲနဲ့ဟောပြောနေတဲ့အတွက်ပြဿနာတွေတော်တော်လေးတက်တော့နိုင်ငံတော်တန်ခါနိုင်ငံကြီးကစပြီးတော့ထိမ့်ထိမ့်သိမ့်သိမ့်နဲ့ဝင်ပြီးတော့တားမြစ်နေရတာကြီးကြားနေရတယ်။ဒါဘာဖြစ်လို့လဲမတင်ယူဘဲနဲ့ဟောပြောနေလို့မြတ်စွာဘုရားကတင်ယူပြီးမှဟောပြောဒါကန္ဓာတုရပရိယတ်တိအလုံးတဲ့။နောက်ပြီးတော့တတဝါစနံတတတို့ဘုရားရှင်ရင်ဆုံးမှဖြစ်တဲ့ပိတကတ်တော်ကိုဝါဇနံတဆင့်ပြန်လေပို့ချခြင်း၎င်းနဲ့ပြန်ပြီးတော့ပို့ချတာဒါပရိယတ်တိကန္ဓာတုရအလုပ်ပဲအဲ့တော့ဘုန်းကြီးတို့ကြည်လိုက်မြတ်စွာဘုရားကပညာသင်ယူပြီးတော့ဘွယ်ဒီဂရီတွေရယုံလေးနဲ့အေးချမ်းချမ်းမနေပါနဲ့တဏှိနဲ့မြဟောပြောပေးပါတဏှိနဲ့မြမျိုးဆက်သစ်တွေမွေးတဲ့အနေနဲ့စာပေပို့ချပါ ဒါမျိုးမင်ကြားခဲ့တယ်။ဘုန်းကြီးတို့မာစီဆရာတော်ကြီးဆိုရင်တန်ခိုင်နာတင်ဝဲပြီးတော့ဝီတော်ဒီမတ်အထာကရာတွေတီကာတွေကိုယ်တိုင်ပို့ချပြီးတော့ရေးသားသွားတယ်။လုပ်ငန်းကတော့ပฏิပတ်တိလုပ်တယ်ဆိုပေမဲ့ဆရာတော်ကြီးကပရိယတ်တိကိုလည်းမကင်းပါဘူး။ပရိယတ်တိပါလို့လည်းဆရာတော်ကြီးရဲ့ဟောပြောမှုဆရာတော်ကြီးရဲ့လမ်းညွှန်မှုတိကျတေချာတာပရိယတ်မကင်းလို့ပါ။အဲ့တော့ဆရာတော်ကြီးကပฏิပတ်ဝန်ဆောင်တယ်ဆိုပေမဲ့စာပေတွေပို့ချခဲ့တယ်။တန်ခိုင်နာတင်ပွဲကြီးပြီးမှဒီဝိသုဒ္ဓိမတ်ထာဂရာတီကာရီဆိုတာဆရာတော်ကြီးကပို့ချခြင်းနဲ့ရေးသားသွားခဲ့တာပါ။အဲ့တော့ဘုန်းကြီးတို့သင်ယူပြီးတဲ့နောက်မှာအေးချမ်းချမ်းလေးနေတယ်။ဘွေတွေရပြီးတော့သင်ယံပို့ချခြင်းလို့မျိုးဆက်မွေးထုတ်ခြင်းလို့ဒီလုပ်တွေမလုပ်ဘူးဆိုရင်ဒါပရိယတ်တိအလုပ်မစစ်ပါဘူးတဲ့။ကန္တာဒုဒ္ဓမစစ်သေးပါဘူး။တဝက်တစ်ပြက်နဲ့ရက်သွားတာလို့ခေါ်ရပါတယ်။ဒါဝင်မြတ်စွာဘုရားကလာမေးတဲ့ယဟန်တော်တွေကိုတန်ဃာတော်ရှင်မြတ်တီထံရမဲ့တာဝန်တွေကိုမြတ်စွာဘုရားမင်ကြားခဲ့တာပါ။နောက်တကပฏิပတ်တိအလုပ်ဆိုတာဘာလဲဆိုတော့အဲ့ဒီပရိယတ်တိအလုပ်လုပ်တဲ့နေရာမြတ်စွာဘုရားကဒီသူများပေါ်မှာအပြစ်တင်ခြင်းလို့ကိုယ်ကိုပြစ်တင်လာရင်ပညာတတ်တော့ရှောင်လွှဲခြင်းလို့ဒီလိုရည်ရွယ်ချက်တွေနဲ့မတင်စေခြင်းပါဘူး။နောက်ပြီးတော့လာဘတက္ကရလိုခြင်းလို့စာမွေးပွဲတွေအွန်လိုင်းနာမည်ကြီးအောင်လို့ဒီလိုစိတ်တွေနဲ့တင်ရင်တော့ဒါတွေကအပေကျသွားနိုင်။မြတ်စွာဘုရားသီလတမာတိပညာပြည့်ဖို့မြတ်စွာဘုရားရဲ့တရားတော်တွေကိုသိပြီးတော့လက်ဆင့်ကမ်းဖို့ဒီလိုကုသိုလ်ပါရမီစိတ်နဲ့တင်ယူစေခြင်းတာဒါကပရိယတ်တိအလုပ်နောက်ပြီးတော့ဘုန်းကြီးတို့ဝိပဿနာဒူတာတဲ့ပฏิပတ်တိရဲ့လို့ဒါကြတော့ဘုရားရှင်ကဘယ်လိုညွှန်ကြားလဲဆိုတော့တန်လဟုကာဝတိနောပဏပန္တသေနာတနာပိရတ္တတာအတဘာဝေခယဝယံပတ္ထပိတဝါတတိဇာကိရိယဝတိနဝိပဿနံဝတ္တတဝါယာဝရတ္တကဏန္တိဣဒံဝိပဿနာဒူရဏာမတဲ့မြတ်စွာဘုရားကဝိပဿနာဒူတာကိုလေပฏิပတ်တိရဲ့လို့ကိုလေညွှန်ကြားခဲ့တယ်ပฏิပတ်တည်းအလုပ်ကိုလုပ်မဲ့ပုဂ္ဂိုလ်ဟာတဲ့ဘာလို့ရမလဲတန်လဟုကဟိုတိနောပေါ့ပေါ့ပါပါလေးအတ္တမွေဝမ်းကြောင်းရှိရမယ်ရှိတာနဲ့စားနိုင်ရမယ်ရှိတာနဲ့နေနိုင်ရမယ်ဘလို့ဟင်းမျိုးစားခြင်းတာဘလို့ကြောင်းမျိုးနေခြင်းတာပฏิပတ်တည်းကျင့်ကြင်ပါတယ်ဆိုရင်တော့ဒါမျိုးတွေမဖြစ်ပါနဲ့တဲ့ဇီစာမကြောင်ပါနဲ့ရှိတာလေးနဲ့တက်နိုင်တယ်မြရောင်ရဲနိုင်အောင်ကြိုးစားရတယ်ပေါ့ပေါ့ပါပါလေးကိုယ့်အတွက်ငါကတတလူစားတာဒါမျိုးပြောပြီးတော့ပဝန်းကျင်ကိုတတလူတွေချက်ခိုင်းတာတို့ဘာတို့ဒီလိုဒုက္ခမပေးစေခြင်းရှိတာနဲ့စားပါတဲ့ဥပမာအပြင်တတလူဖုံးပေးတယ်ဆိုရင်လည်းပဲတတလွတ်တဲ့ဟင်းကိုဖုံးပေးလိုက်ပေါ့ဒီထဲမှာမလွတ်ဘူးဘာလို့လုတ်ပါအောင်ဒါမျိုးတွေမြတ်စွာဘုရားပฏิပတ်တိအလုပ်လုပ်ပြီးဆိုရင်လည်းမဖြစ်စေခြင်းမဟုတ်ပန္တာသေနာသနာပိရတ္တတာစိတ်ငြိမ်တဲ့နေရာမှာပျော်မွေ့စေခြင်းနဲ့မြတ်စွာဘုရားကပฏิပတ်တိအလုပ်လုပ်ပြီးဆိုရင်အဲ့တော့လူစီကောင်ပฏิပတ်တိအလုပ်လုပ်ပါတယ်ဆိုမှလူစီကောင်လူတွေလောင်းအခန္ဓာကြီးတွေကျင်းပဒါဆိုရင်စဉ်းစားဆင်ခြင်စရာကောင်းတယ်ပฏิပတ်တိဆိုတာကိလေသာတွေကင်းစိတ်အောင်ခန္ဓာကိုယ်ကလည်းပဲအပေါင်းဖော်နဲ့ကင်းဝေးပြီးတော့စိတ်ကလည်းကိလေသာတွေနဲ့ကင်းဝေးအောင်ကျင့်ရတဲ့အကျင့်ဒါကြောင့်စိတ်ငြိမ်နဲ့အစွန်ပြားကြတဲ့နေရာမှာပျော်ရွှင်အောင်နေပါတဲ့ပฏิပတ်တိလုံးမဲ့ပုဂ္ဂိုလ်တယောက်ဟာအတ္တဘာဝေခယဝယံပထပိတဝါတတစ္ဆကိရိယဝတေနာတဲ့အဲ့တော့ဒီခန္ဓာကိုယ်မှာဖြစ်ပျက်မြင်အောင်ယုံနံသဘောလေးတွေကိုတတိထားပြီးတော့စောင့်ကြည့်တဲ့အလို့ဝိပဿနာရှုခြင်းအလို့ကိုဘယ်လိုလုပ်ရမလဲတာတစ္ဆကိရိယဝတိနာအမြဲမပြတ်တရဇက်လုပ်ပါတဲ့တလတရားဝင်ရင်တလအချိန်မှတပါအိပ်ပျော်သွားချိန်မှတပါကျန်းတဲ့စားချိန်တောက်ချိန်အစတတိတရားလေးတွေနဲ့အမြဲမပြတ်လုပ်ပါနောက်ဆုံးဘုန်းကြီးတို့တရားရှိတာထွက်လာတယ်ဈေးရောင်ဈေးဝယ်လုပ်တယ်လောဘဒေါသမဖြစ်အောင်မေတ္တာတရားလေးတွေနဲ့လောဘဥစည်းပြီးတော့ဈေးရောင်ဈေးဝယ်မဖြစ်အောင်မေတ္တာတရားနဲ့လုပ်ပြအောင်တတိလေးနဲ့အမြဲမပြတ်လုပ်ပါတဲ့တတိဇာကိရိယာဝတိနာဝိပဒနံဝဋ္ဌတဝါယာဝရတ္တခဏန္တိဒီနည်းနဲ့ကိလေသာတွေပါပါပြီးတော့နောက်ဆုံးရတ္တမတ္တဘူရပြီးယန္တာဖြစ်ပြီးဆိုမှဒီပฏิပတ်တိအလုပ်ပြီးဆုံးသွားပါတယ်တဲ့အဲ့တော့ဒါမြတ်စွာဘုရားပฏิပတ်တိနဲ့စပြီးတော့မြတ်စွာဘုရားမင်ကြားခဲ့တဲ့အလုပ်ဒီနေရာမှာမြတ်စွာဘုရားကဘလိုကြီးပဲကျဲနဲ့လှုပ်စီခြင်းတယ်လဲဆိုတော့အရှင်ဒီဝရတ္တုလို့မလှုပ်စီခြင်းအရှင်ဒီဝရတ္တုကပฏิပတ်တိလို့လှုပ်တာပဲရှင်ဒီဝရတ္တလည်းပဲဘာဖြစ်လို့လဲဆိုတော့သူကနာလာဂိရိဆင်းနဲ့မြတ်စွာဘုရားကိုတိုက်တက်တယ်နောက်ဆုံးမှာသူ့ရဲ့လုံရက်တွေပေါ်တော့ဇာတတမင်းကနေပြီးတော့တန်သူပြည်သားတွေရဲ့ဆန္ဒအရသူ့စီကိုပို့နေကြဆုံးအုပ်900မပို့တော့ဘူးမပို့တော့ရှင်ဒီဝရတ္တကလာဘတက္ကာရတွေနဲလို့သူကိုရှင်ပြင်းလာလည်းပဲမကိုကွဲတော့ဘုံကံကလည်းပဲနေသွားတော့သူကကြံဖန်တော့တာဘလို့လဲဆိုတော့မြတ်စွာဘုရားစီဝိထု၅မျိုးတွားတောင်းနေပေါ့တောင်းမှန်တယ်ဘလို့လဲဆိုတော့မြတ်စွာဘုရားယဟန်အလုံးတော်မှနေပါစေနောက်ဆုံးချက်ကတော့မြတ်စွာဘုရားယဟန်အလုံးတတ်တက်လို့စားကြပါစေမ မစားလို့ရှိရင်အာဘက်တင်ပါစီဒါမျိုးပြည့်ညက်ပေးပါသူလည်းပဲဒီအကျင့်တွေကျင့်ပါမယ်ပေါ့အဲ့တော့ရည်ရွယ်ချက်ကသူဟာဘုံကြီးခြင်းလို့လူတွေထင်ကြီးစေခြင်းလို့ပฏิပတ်ကိုကျင့်တာနောက်ဆုံးမြတ်စွာဘုရားကခွင့်မပြုလိုက်ပါဘူးခွင့်မပြုတော့သူကဘာလုပ်လဲဆိုတော့လူတွေကိုလိုက်ပြီးတော့ဝါကြွားတယ်ငါကမြတ်စွာဘုရားကိုဒီလိုယဟန်နေတော်မှာနေပါစီမြို့ရွာမှာမနေပါစီနဲ့နောက်ဆုံးချက်ကတော့ယဟန်နေတသက်လို့စားပါစီတန်ခါမစားပါစီနဲ့တန်ခါစားရင်အပြစ်အဘက်တင့်အောင်လို့ပြည့်ညက်ပေးပါလို့ငါကတောင်းဆိုတယ်မြတ်စွာဘုရားကလောဘနဲ့တာကိုချီးကျူးတဲ့အတွက်ငါလောဘနဲ့ကြောင့်ကျင့်နေယဟန်နေကိုကျင့်ခိုင်းဖို့ရတောင်းဆိုတယ်မြတ်စွာဘုရားကခွင့်မပြုဘူးငါတို့ကတော့ဒီအကျင့်တွေကိုကျင့်မယ်ဆိုပြီးမျိုးရဲရွာထဲမှာလှည့်ပြီးတော့ပြောတယ်ပြောတော့ပညာအနေတဲ့ပုဂ္ဂိုလ်တွေကတော့ရှင်ဒီဝရက်ကိုထင်ကြီးပြီးတော့ကိုးကွယ်ကြတာပေါ့အဲ့တော့ရှင်ဒီဝရက်ရဲ့ရည်ရွယ်ချက်ကဘာလဲဆိုတော့ဘုံကံကြီးမာခြင်းလို့သူဒီအကျင့်တွေကိုကျင့်တာကိုလူတွေသိစေခြင်းလို့မြတ်စွာဘုရားကတော့အလုံးမြတ်တတ်အောင်မင်ကြားတော်မူတယ်ဒါကိုမြတ်စွာဘုရားကခွင့်မပြုဘူးဆိုတော့တချို့ပုဂ္ဂိုလ်တွေကမြတ်စွာဘုရားပဲဘုံကြီးအောင်လုပ်နေတယ်လို့ဒါမျိုးတွေထင်ကုန်ကြတာအဲ့တော့ဒါမျိုးကြီးရွယ်ခြင်းနဲ့ပฏิပတ်တိကျင့်တာတော့ဘယ်ကောင်းမှမလဲဒါအရှင်ဒီဝရက်လမ်းစဉ်အရှင်ဒီဝရက်ကသူကျင့်မဲ့ဟာကိုကြွေးကြော်ပြီးတော့ကြော်ညာပြီးတော့မှကျင့်တာသူဘာတွေကျင့်နေပါလဲဘာတွေလုပ်နေပါလဲဒါဟာဘုန်းကြီးတို့သူတော်ကောင်းလက္ခဏာမဟုတ်ပါဘူးရှင်ဒီဝရက်ရဲ့လမ်းစဉ်မှာသူတော်ကောင်းနေကြတော့ဘုန်းကြီးတို့ကိုကျင့်နေတာကိုသူများမသိစေခြင်းဘူးဘုန်းကြီးတို့ရှေးတုန်းကမထေရကြီးတွေဆိုရင်ဘာလဲဆိုတော့ဥပမာအဖြစ်ဧကတနိဖုံးပေးတယ်တနေရာထဲမှာတထိုင်ထဲမှာတထပဲဖုံးပေးတယ်ပေါ့နောက်တဲ့ယဟန်တပားနေလာပြီးတော့တခုခုကတ်ခိုင်းတဲ့အခါမစားပဲနေတော့ဒီဒူတင်ဆောက်တည်ပါသလားလို့မေးတော့ဟိုကဘာမှမပြောပဲနဲ့လာကတ်တဲ့ဟာကိုဖုံးပေးလိုက်တယ်ဖုံးပေးတော့ဒူတင်ကျိုးသွားတာပေါ့ဒူတင်ကျိုးတာကိစ္စမရှိဘူးပြီးမှပြန်ပြီးတော့ဆောက်တည်တယ်ဆိုလိုရင်ဘာလဲဆိုတော့ကိုကျင့်နေတဲ့ကျင့်စဉ်ကိုသူတပားမသိစေခြင်းမလိုအပ်ဘဲနဲ့မကြည့်စေမလိုအပ်ဘဲနဲ့ဘုန်းကြီးတို့မသိစေခြင်းဒါဟာသူတော်ကောင်းလက္ခဏာအရှင်ဒီဝရက်ကတော့သူကျင့်မဲ့အကြောင်းကိုကြော်ညာပြီးမှကျင့်တယ်ဒါရှင်ဒီဝရက်ရဲ့လမ်းစဉ်ယနေ့ခေတ်တွေလည်းပဲဒါလေးတွေကဘုန်းကြီးတို့ရှိကောင်းရှိနိုင်တယ်ပေါ့ကိုဘာကျင့်မဲ့ဘာပြုမဲ့တဲ့ပြောကြတယ်ဒါတွေကဘုန်းကြီးတို့မလုကောင်းတဲ့အရာတွေပါသူတော်ကောင်းတွေကတော့ကိုကျင့်နေတာတောင်မှသူများတိသွားမှဆိုတဲ့အတွက်လာပြီးတော့ကတ်တယ်ဒူတင်ကြိုးခံပြီးတော့ဖုံးပေးလိုက်တာပြီးမှမတိမတာပြန်ပြီးတော့ဆောက်တည်လိုက်တာကိုယ်ဒူတင်ကျင့်နေတာကြီးကိုပဝန်းကျင်ကတိသွားမှဆိုးလို့တဲ့ဒါသူတော်ကောင်းတွေရဲ့လက္ခဏာတွေပဲဒါတွေကဘုန်းကြီးတို့သိအရေးကြီးတယ်ပေါ့ဒါကြောင့်သူတော်ကောင်းတွေကမှန်ပေမဲ့လို့သိပြီးတော့ထုတ်ဖို့မပြောကြဘူးဘုန်းကြီးတို့တနေ့ရက်တစ်ခါပြောခဲ့ဘူးတဲ့ဘိုးချုပ်အောင်ဆန်းကတော့ဒေါခင်ကြီးဟာသူကနေပြီးတော့ဒီဂလုံဦးစောရဲ့ဇနီးဖြစ်တဲ့ဒေါ်တန်းခင်တို့မိသားစုဒေါ်တန်းခင်တို့မိသားစုပေါ်မှာဝန်ကြီးတယောက်ကနေပြီးတော့နေနာကြီးတောင်းပြီးတော့တရားစွဲခိုင်းတာသူဟာမစွဲဘူးမုတ်ဆိုးမှချင်းအတူတူကိုကဂုံရှိပါသေးတယ်တဲ့ကိုချင်းစာတရားမေတ္တာတရားနဲ့တရားမစွဲခဲ့ဘူးဒါပေမဲ့ဒီအကြောင်းကိုဒေါခင်ကြီးကထုတ်ဖို့မပြောခဲ့ဘူးဘယ်သူကပြောတယ်လဲဆိုတော့ဂလုံစိုးရဲ့ဇနီးဒေါတန်းခင်ပြောပြတဲ့အတွက်စာရေးဆရာတွေကသိပြီးတော့ရေးကြရတာအဲ့တော့ဒါကဘာလဲဆိုတော့ဒေါခင်ကြီးကကိုရှိနေတဲ့ဂုံတောင်မှမလိုအပ်ဘဲနဲ့ထုတ်ပူပို့ပြီးတော့မပြောဘူးတဲ့ဒါသူတော်ကောင်းလက္ခဏာကိုရှင်ဒီဝရက်ကတော့ဒီလိုမဟုတ်ဘူးသူဒီကျင့်နေကျင့်မဲ့ကြောင်းတော်တယ်မှာနေမဲ့ကြောင်းရွာတယ်မှာမနေတော်တဲ့ကြောင်းတတ်တလို့စားမဲ့ကြောင်းပြောဟောလိုက်တာအဲ့တော့ပညာအားနေတဲ့ပုဂ္ဂိုလ်ကတဝုံဝုံနဲ့လိုက်ကြကြည်ညိုကြပညာရှိတဲ့သူတွေကတော့မပါဘူးပေါ့အဲ့တော့မြတ်စွာဘုရားတောင်မှထင်လွဲကြတယ်မြတ်စွာဘုရားဒါတွေခွင့်မပြုတော့အရှင်ဒီဝရက်လောက်တောင်မကျင့်နိုင်ဘူးလားလို့ဒီလိုတောင်ထင်ခဲ့ကြရပါတယ်ဒါဘုန်းကြီးတို့ပฏิပတ်ကျင့်တဲ့ပုဂ္ဂိုလ်တွေတတိထားရမယ်ချက်မြတ်စွာဘုရားဘယ်လိုကျင့်စီခြင်းလဲဆိုတော့အပိစာတန်ရေဝနေတာယတန်လေခန်းရေအပိစာတန်ရေဝနေတာယတဲ့ဒီတစ်ချက်ပါတယ်အလိုလိုပါယမမရှိသူဤဖြစ်ကိုယ်သာလေနေတာယမိ၍အာရဏီကိုဟောတိအာရဏီကင်ဒုတင်စတဲ့ပฏิပတ်အကျင့်တွေကိုကျင့်ပါတယ်တဲ့အဲ့တော့လောဘဒေါသနေဖို့ငါ5မိနစ်တရားရှုမဲ့ရင်5မိနစ်ကိလေသာတွေကင်းနေတယ်အဲ့တော့5မိနစ်ကိလေသာတွေကင်းသွားတယ်နေသွားတယ်ဒါဆိုရင်ကိလေသာဒုရေကြီးတွေကတော်တော်လေးပါသွားတာပဲငါတရေဝိပဿနာရှုမဲ့ရင်တရဝိပဿနာရှုမှတ်တိုက်တဲ့အတွက်တရစာကိရိတာတွေနေပါသွားမယ်ကိရိတာဒုရေကြီးတွေကနေတရစာဆိုမနေဘူးနေပါသွားတယ်ခုနှစ်ရတရားရှုမှတ်တယ်တလတရားရှုမှတ်တယ်တလစာကိရိတာတွေနေပါသွားမယ်ဒါမျိုးကိရိတာနေခြင်းနဲ့စိတ်နဲ့ရှုမှတ်ရပါတယ်တဲ့ဒါမှမြတ်စွာဘုရားပฏิပတ်ကျင့်တဲ့ပုဂ္ဂိုလ်တွေထဲမှာတော့အမျက်ဆုံးပုဂ္ဂိုလ်ပါတဲ့အရှင်ဒီဝရက်သူများသိစေခြင်းလို့ဘုံကံကြီးမာခြင်းလို့ရတဲ့ရွာတဲ့မှာနာမည်ကြီးခြင်းလို့ပြောပြီးတော့ကျင့်တယ်ဒါအညံဆုံးပါတဲ့ ဘုန်းကြီးတို့ဓာရီရတခါတည်းရအပေတောင်ကြာသွားစေနိုင်ပါတယ်။တိတ်ပြီးတော့နူးညံ့သိမ်မွေးတဲ့အယူဆဒါမြတ်စွာဘုရားကိုယ်တိုင်ပฏิပတ်နဲ့ကျင့်စဉ်နဲ့ပတ်သက်ပြီးဟောကြားခဲ့တာပါ။နောက်ပြီးတော့တန်လေခံရေဝနေတာရတဲ့ဒီတစ်ချက်လေးလည်းပါတယ်။ဘာလဲဆိုတော့ကိလေသာတို့ကိုချစ်ခွာပယ်ရှားခြင်းကိုသာလျှင်နေတာရအမိပြု၍တဲ့။အဲ့တော့၅မိနစ်တရားရှိမဲ့၅မိနစ်ကိလေသာဒုရေကြီးတွေကကိလေသာလေးတွေကိုချစ်ပြနေတာမျက်စိနဲ့မြင်ကြည့်လိုက်ပေါ့။အရာဝတ္ထုတစ်ခုကိုပါတော်အောင်ချစ်ပြတဲ့နေရာမှာဘုန်းကြီးတို့ဇွဲကောင်းကောင်းနဲ့တဖြည်းဖြည်းနဲ့ချစ်ပြနေတယ်လို့၅မိနစ်တရားရှိမယ်၅မိနစ်ကိလေသာဒုတဲ့ကြီးလောဘဒုတဲ့ကြီးကိုပါအောင်ချစ်ပြတာတနေ့ကုံသွားတဲ့နေ့ဒါနိဗ္ဗာန်မျက်မှောက်ပြုသွားမှာပေါ့ရဟန္တာဖြစ်သွားမှာပေါ့ပရိနိဗ္ဗာန်ဆံသွားမှာပေါ့အဲ့ဒီလိုကိလေသာတွေကိုချစ်ပြနေတယ်ဒီလိုကိလေသာတွေကိုပါအောင်ချစ်ပြခြင်းလို့တရားရှိမှတ်ပါတယ်ဒီလိုရည်ရွယ်ချက်နဲ့အားထုတ်ပါတဲ့မြတ်စွာဘုရားဒီလိုပုဂ္ဂိုလ်ဟာပฏิပတ်ကျင့်တဲ့ပုဂ္ဂိုလ်တွေမှာတော့အမျက်ဆုံးပါတဲ့နောက်တစ်ချက်ကပါလဲဆိုတော့ဣဒံမတိတံယေဝနေတာယအာရိညိကောဟောတိဣဒံမတိတံယေဝဤပฏิပတ်ကျင့်စဉ်ကိုဤပฏิပတ်ကျင့်စဉ်ဖြင့်အလိုရှိသည့်အဖြစ်ကိုသာလျှင်နေတာယမိပြု၏အာရိညိကောဟောတိအာရိညကင်ဒုတင်စားတဲ့ပฏิပတ်ကိုကျင့်ပါတယ်တဲ့အဲ့တော့နောက်ဆုံးဒီပฏิပတ်ကိုမျက်နှာလုံးလို့ဒီတရားဓမ္မတွေကိုမျက်နှာလုံးလို့နှလုံးသားထဲမှာကိန်းခြင်းလို့ကိန်းပြီးတော့ငြိမ်အေးခြင်းလို့ကိုယ်တိုင်ငြိမ်အေးပြီးတော့ပဝန်းကျင်ကိုလည်းငြိမ်အေးမှုကိုပေးခြင်းလို့ဝိပဿနာရှုပါတယ်တဲ့အဲ့တော့ဝိပဿနာတော့ရှုပါရဲ့မျက်နှိုးလို့မဟုတ်ဘဲနဲ့အခြားရည်ရွယ်ချက်တွေဝိပဿနာတော့ရှုပါရဲ့လောဘတွေရဲ့ကြီးကြီးနေတယ်ဒါတွေဆိုရင်တော့နိမလန်မှာမဟုတ်သေးဘူးမြတ်စွာဘုရားကအဲ့ဒီလိုကိလေသာတွေလောဘတွေတဖြည်းဖြည်းနဲ့ပါသွားအောင်ဒီကိလေသာဒုတဲ့ယူတဖြည်းဖြည်းနဲ့ချစ်ပြင်းရင်နဲ့ပါသွားအောင်ဒီတရားတော်တွေကိုနှလုံးသားထဲမှာဂိမ်းအောင်ဖို့အတွက်တရားတော်ကိုမြဲမြဲနုံနုံနဲ့ကြိုးစားတယ်။ဒါမျိုးဖြစ်စေခြင်းတာဒါပฏิပတ်ခြင်းတဲ့နေရာမှာမြတ်စွာဘုရားဖြစ်စေခြင်းတော်မူတဲ့ရည်ညွှန်းချက်တွေပါ။စောစောအရှင်ဒီဝရတ္တလူကြွားခြင်းလို့ဝါခြင်းလို့အိဿာပပိဇောယုတ်မတော်လူလောဘယမက်ရှိသည်။အိဿာပကတောလူလောဘယမက်သည်တမ္မာစီယဝါမှာဂိမ်းအောင်ပြုအပ်သည်တဲ့။ဘုံကြီးခြင်းလို့ဆင်းရဲမကြောက်လို့ဒီအကျင့်တွေကိုကျင့်တယ်ဒီအကျင့်တွေကျင့်ကြောင်းကိုလည်းလူသိစေခြင်းတယ်သင်နိုင်မယ်ပျော်ပြတယ်သူဘာတွေကျင့်နေတယ်ဒါကတော့ဘုန်းကြီးတို့မြတ်စွာဘုရားအင်မတန်မှယွန်းပုံးတော်မူတဲ့ယွန်းရှာတော်မူတဲ့ကျင့်စဉ်ဤတဲ့ဒါမျိုးကိုမြတ်စွာဘုရားကမဖြစ်စေခြင်းဒါကရှင်တွေတည်းကျင့်သွားတဲ့လမ်းစဉ်မျိုးတဲ့အဲ့တော့ဘုန်းကြီးတို့ပฏิပတ်ကျင့်တဲ့နေရာလေမြတ်စွာဘုရားတည်တည်ချာချာဟောခဲ့တယ်ပေါ့အဲ့တော့ချုပ်လိုက်လို့ချင်းမြတ်စွာဘုရားကသူတာတနာမှာဝင်လာတဲ့ယန်းတွေကမေးတယ်ရှင်ဘုရားတာဝန်ဘယ်နှမျိုးရှိပါသလဲနှစ်မျိုးပဲရှိတယ်ပရိယတိအလုပฏิပတ္တိအလုဂန္ဓာတူရာဆိုတဲ့စာပေကျမ်းကသင်ယံပို့ချခြင်းတရားဟောတရားပြခြင်းမျိုးဆက်တွေကိုမွေးခြင်းဆိုတဲ့ပရိယတိအလုဝိပဿနာတူရာဝိပဿနာရှုတယ်ဖျောက်ပြုမေတ္တာပွားပြီးတော့သမထဘာဝနာတွေပွားတယ်ကိလေသာတွေငြိမ်းချမ်းအောင်ကိလေသာတွေပါသွားအောင်တရားတော်ကိုမြင်လို့တဲ့အတွက်ကျင့်ခြင်းဆိုတဲ့ပฏิပတ်တည်းရဲ့လို့ဒီနှလုံးပဲရှိတယ်ဆိုတော့မြတ်စွာဘုရားဒီနှလုံးကိုဖျားရှင်ကိုတော်မြတ်ကမစွန့်စေခြင်းမဟုတ်ဒီနှလုံးကိုပဲအဓိကထားပြီးတော့ဗရာဏတာဝန်ဖြစ်နေလုံးစေခြင်းလေကျင့်တဲ့အလုပ်တွေကိုတော့တက်နိုင်တယ်မြတ်ဒီအလုပ်နှလုံးလုံရင်းနဲ့ပဲလုံးစေခြင်းနဲ့ပေါ့ဒီနှလုံးကိုစွန့်ပြီးတော့လုံးလို့ရှိရင်သာသနာဘုန်းကြီးတို့ဘာဖြစ်သွားနိုင်တယ်လေတိရိလင်ကသာသနာတို့လိုအပေါ်ယံသာသနာလေးတွေဖြစ်သွားနိုင်ပါတယ်ဒါကြောင့်မြတ်စွာဘုရားရဲ့ဆန္ဒတော်ကဒီနှလုံးကိုပဲပရာဏအဖြစ်နဲ့လှုပ်စေခြင်းနဲ့ကျန်တဲ့ဘုန်းကြီးတို့ပရာဟိတလုပ်ငန်းတွေကိုလည်းပဲမလုံးနဲ့မဟုတ်ပါဘူးသို့တော့ဓမ္မဝိနည်းအနေနဲ့မြတ်စွာဘုရားကိုတော်တိုင်းနဲ့လှုပ်ခဲ့တယ်ကိုတော်တိုင်းလှုပ်တယ်ဆိုတော့တပည့်တန်ဃာတွေကိုလည်းဒီဓမ္မဝိနည်းအနေနဲ့ပရာဟိတလုပ်ငန်းတွေကိုလှုပ်စေခြင်းနဲ့ဆိုတာဘုရားရှင်ရဲ့ဆန္ဒတော်ပါဒါနဲ့ဆက်ပြီးတော့ဘုန်းကြီးကရှင်မကတ္တပရဲ့အကြောင်းလေးကိုနည်းနည်းလေးပြောပြအောင်မယ်အဲ့တော့မြတ်စွာဘုရားရဲ့ဆန္ဒတော်ဟာဘလောက်ထိကြည်ညိုစရာကောင်းတယ်လဲအနာဂတ်သာသနာအတွက်ဘုရားရှင်ကဘယ်လောက်ထိမျှော်ကိုးတယ်လဲဆိုတာဒါလေးကိုလည်းပဲဘုန်းကြီးကသိစေခြင်းနဲ့ကဲအလုံးကဗျာလေးဘုန်းကြီးချပေးမယ်လိုက်စုပြီးမှရှင်းပြမယ်ထေကတ္တပမြတ်ဗုဒ္ဓမကြချီမြောက်သည်ထေကတ္တပမြတ်ဗုဒ္ဓမကြချီမြောက်သည်သင်္ကန်းလေကဝိုယုံတာလွန်စွာထူးခြားသည်သင်္ကန်းလေကဝိုယုံတာလွန်စွာထူးခြားသည်ဒါလေးကိုဘုန်းကြီးရှင်းပြအောင်မယ် ရှင်မာကတ္တပမထေရကိုဖျားရှင်ကိုတော်မြတ်ချီးမြှောက်တာဟာအင်မတန်မှထူးထူးခြားခြားရှိပါတယ်တဲ့ဘလို့ထူးခြားတယ်ဆိုတော့ဖျားရှင်ကိုတော်မြတ်ရာကိုတော်မြတ်ရဲ့တသက်တာကာလပတ်လုံးမှာဘယ်သူကမှရှင်သာရိပုတ္တရာရှင်မောဂလန်တို့ကိုတောင်မှမချီးမြှောက်ခဲ့ဘူးတဲ့ချီးမြှောက်မင်းနဲ့ရှင်မာကတ္တပမထေရကိုချီးမြှောက်ခဲ့ပါတယ်ဘလို့လဲဆိုတော့တင်ငန်းချင်းလဲပြီးတော့ဖျားရှင်ဟာဝတ်ယုံတော်မူခဲ့တယ်တဲ့ကိုတော်မြတ်ရဲ့တင်ငန်းကိုရှင်မာကတ္တပကိုစွန့်တော်မူတယ်ရှင်မာကတ္တပကမြတ်စွာဘုရားရဲ့တင်ငန်းကိုဝတ်ယုံရပါတယ်။ရှင်မာကတ္တပလှူတဲ့တင်ငန်းကိုမြတ်စွာဘုရားကဝတ်ယုံတယ်။အဲ့တော့မြတ်စွာဘုရားတသက်တာမှာဒါမျိုးဘသူ့ဘုံမှာမချီးမြှောက်ခဲ့ဘူး။သို့တော့ရှင်မာကတ္တပဘုံမှာတော့ချီးမြှောက်ခဲ့ပါတယ်တဲ့။ဒါလေးကိုဘုန်းကြီးအကျဉ်းချုပ်ပြောပြပေးမယ်။ဘုန်းကြီးတို့ဘုရားရှင်ကိုယ်တော်မြတ်မာသကရတရား၃ခုနဲ့ကစုံလာပြည့်နေ့မှာဖျားဖြစ်တော်မူပါတယ်။အဲ့တော့ပထမဝါမှာမိဂရာဝံမှာတရင်သုံးတယ်အဲ့ဒီမှာဓမ္မစက်ကြတို့နတ္တလက္ခဏာတုတ်တို့ဟောပြီးပင်စဝက်ကြီးငါ့ကိုမူရှိတဲ့ရဟန်းတော်တွေနဲ့ပြန်မာတွေကိုကြွတန်းဝင်အောင်ခြေချွတ်တော်မူပါတယ်တရားကြီးတိုက်ကြွေးခဲ့ပါတယ်တရင်ဝါလာကြွတဲ့အခါကျတော့ဘုရားရှင်ဟာသက်တော်36နှစ်ဝါတော်ဘုရားရှင်ဝါတော်တဝါရသွားပါပြီအဲ့တော့ရာဇဂျိုမြို့ကိုကြွတော်မူတယ်ဗိမိသာရမင်းကြီးကဟိုတုန်းကဂရီတောင်းထားခဲ့တဲ့အတွက်မြတ်စွာဘုရားရှင်ကဂရီပေးတဲ့အနေနဲ့ဂရိကိုကြေပြွန်စေလိုတဲ့အနေနဲ့မြတ်စွာဘုရားရာဇေကျိုမြို့ကိုကြွပြီးတော့ဝေလူဝံကျောင်းမှာတရင်သုံးတယ်တဲ့အဲ့တော့အဲ့ဒီအချိန်မှာတတ်တော်ကဘုရားရှင်ဟာအင်မတန်မှလုပ်ငန်းလုပ်နိုင်တဲ့အရွယ်တတ်တော်36နှစ်ဘုရားဝါတော်တဝါပဲရပါသေးတယ်အဲ့ဒီအချိန်မှာဘုန်းကြီးတို့ရှင်မာကတ္တပအလောင်းဖြစ်တဲ့ပိပလိလူလင်နဲ့ဗဒ္ဒကာပိလာနီတို့ကလည်းပဲအိမ်တော်ကြီးတွေညီငွေပြီးတော့တော်ထွက်လာခဲ့ကြတယ်သူတို့ကဗြဟ္မပြည်ကလာကြတဲ့ပုံကိုယ်တွေပြမပြည်ကလာကြတယ်ဆိုတော့ပိပလိလူလင်ဖြစ်တဲ့ရှင်မာကတ္တပလောင်းကဘုန်းကြီးတို့မကရာတိုင်းမှာဘုန်းကြီးတို့မာတိဋ္ဌပုံနာရွာမှာအဲ့ဒီပုံနာရွာမှာကောတိယဘုန်းကြီးတို့မာတိဋ္ဌပုံနာရွာကပိလပုံနာရဲ့ဇနီးရဲ့ဝန်ထဲမှာပဋိသင်တွေနေရပါတယ်ဗဒ္ဒကာပိလာနီရဲ့မျိုးသမီးကတော့မဒါတိုင်းတာကလာမျိုးကောတိယနွယ်ပုံနာရဲ့ဇနီးမှာပဋိသင်တွေနေတယ်ပေါ့သူတို့ရွယ်ရောက်တဲ့အခါရှင်မာကတ္တပလောင်းပိပလိလူလင်ရအသက်20ဗဒ္ဒကာပိလာနီရဲ့16နှစ်မှာသူတို့ရဲ့ဆန္ဒမပါဘဲနဲ့မိဘတွေကအိမ်တော်ရဲ့သားချပေးခဲ့ကြရတယ်။ဗြဟ္မပြည်ကလာတဲ့ပုဂ္ဂိုလ်တွေဆိုတာကာမဂုဏ်ကိုယွန်ရှာတော့လုံးဝအိမ်တော်မပြုကျင်ဘူးသို့တော့မိဘတွေရဲ့အတင်းကျပ်စီစံမှန်မှုရသူတို့ဟာအိမ်တော်ပြုခဲ့တယ်ပြုပြီးတော့လည်းပဲတန်တန်ရှင်းရှင်းပဲနေခဲ့တယ်မောင်နှမယဉ်ချာလို့နေခဲ့တယ်ညာအိတ်တဲ့အခါမှာပန်ကုံလေးချားပြီးတော့စိတ်မတန့်တဲ့ပုဂ္ဂိုလ်စိတ်မယိုးသားတဲ့ပုဂ္ဂိုလ်ဘက်ကပန်းဟာညှိုးမယ်ဆိုပြီးတော့အဋိဌံပြီးတော့အိတ်ကြတာပန်းလေးတွေကမညှိုးကြပါဘူးတယောက်နဲ့တယောက်ယိုယိုသားသားပဲနေခဲ့တယ်မိဘတွေကွဲလွန်နောက်ပိုင်းတန်ဝေကားတွေရမြတ်စွာဘုရားကိုရည်စူးပြီးတော့ဇေဒီယံနေတင်ငန်းတို့တပိတ်တို့ဝယ်ပြီးတော့အချင်းချင်းခေါင်းရိပ်ပြီးတော့တောထွက်ခဲ့ကြပါတယ်တောထွက်ပြီးတော့တဏှာရောက်တော့ကြတော့စင်စားတယ်ပေါ့ရှင်မာကတ္တပလောင်းဖြစ်တဲ့ပိပလိယဟန်ကငါတို့ဒီလိုသွားနေလို့မသင့်တော်ဘူးအဲ့တော့ဗဒ္ဒကာပိလာနီရဲ့ရုပ်ဆင်းကလည်းအင်မတန်မှချော်မော်လှပတယ်ယဟန်ပြုပြီးတာတောင်မှမခွဲမခွာနဲ့နေကြတယ်လို့အပြစ်ပြောရင်ငါတို့ကယူသားပြီမယ်သူတို့မှအပြစ်တွေဖြစ်သွားနိုင်တယ်လမ်းခွဲမယ်ဆိုပြီးတော့လမ်းခွဲကြတယ်အဲ့ဒီလမ်းခွဲတဲ့အချိန်မှာမဟာပထဝီမြေကြီးဟာအကြီးကြီးတုန်လှုပ်ခဲ့ပါတယ်မြည်ဟီးခဲ့ပါတယ်ကောင်းကင်နေလည်းပဲဘုန်းကြီးတို့မိုးချိန်နန်းလေးပါးလေးနဲ့အကြီးကြီးတုန်လှုပ်သွားခဲ့ပါတယ်အဲ့တော့မြတ်စွာဘုရားကဝေလူဝံကျောင်းရာဇီကျိုမြို့မှာတရင်သုံးရင်နဲ့မြေလှုပ်တာကိုဆင်ကျင်တော်မူတော့ငါသားတော်ပိပလိယဟန်ရဲ့ပိပလိယဟန်နဲ့ဗဒ္ဒကာပိလာနီတို့ရဲ့လမ်းခွဲခြင်းတဲ့အခါမှာသူတို့ရဲ့ဂုံကျေးဇူးတွေကြောင့်မြေငလျင်လှုပ်တာလို့ဘုရားရှင်ကသိတော်မူတယ်သိတော်မူတော့ငါဘုရားလည်းပဲချီးမြှောက်မှာပဲလို့ဒီလိုကြံတော်မူပြီးတော့ရာဇီကျိုမြို့ကနေပြီးတော့သုံးခါကို6မိုင်လောက်ဝေးတဲ့ရက်နာလန္ဒာမြို့နဲ့ရာဇီကျိုမြို့ရဲ့ကြားဘုဘုဒ္ဓကဆိုတဲ့လူအများကိုးကွယ်နေတဲ့ပင်ကြောင်မင်းကြီးအောက်မှာတရင်သုံးပြီးတော့ရောင်ကြီးတော်ရီနဲ့ဖျားဖြစ်မှန်သိအောင်ဖျားရှင်မှန်သိအောင်ရောင်ကြီးတော်ရီလွတ်ပြီးတော့တရင်သုံးတော်မူခဲ့ပါတယ်အဲ့တော့ကျင်းချုပ်ပြောလိုက်လို့ရှိရင်ရှင်မာကတ္တပလည်းပဲအဲ့ဒီနဲ့ရောက်လာတော့ဒါငါကြည်စုခဲ့တဲ့ဖျားရှင်ကိုတော်မြတ်ပဲငါဆရာပဲလို့သိပြီးတော့ဖျားရှင်ထံသွားဖျားရှင်ကဩဝါဒစကားသုံးခုမင်ကြားတော်မူဒီဩဝါဒသုံးခုကိုခံယူပြီးတာနဲ့ယဟန်ဖြစ်သွားတယ်ကံမွာရီဘာရီမယုတ်ဖဲနဲ့ယဟန်ဖြစ်သွားတာပါ။ဘာဖြစ်လို့လဲ။ဘုရားရှင်ရဲ့ဆုံးမသုံးချက်ကိုခံယူလိုက်တာနဲ့ယဟန်ဖြစ်ပြီးပြီသားဖြစ်သွားတယ်တဲ့။ယဟန်ဖြစ်သွားတော့ဘုန်းကြီးတို့ယဟန်တာဖြစ်တာကတော့အဲ့ဒီနောက်ရှေ့ရမြောင်နေ့မှာယဟန်တာဖြစ်တာပါ။အ ဲ့တော့ယဟန်ပြုတ်ပေးပြီးတော့မြတ်စွာဘုရားကရှင်မာကတ္တပကိုနောက်လိုက်ယဟန်ဖြစ်နေခေါ်တော်မူသွားခဲ့ပါတယ်ခေါ်သွားတော့လမ်းခုလက်ရာဇီကျော်မြို့ကိုအပြန်လမ်းခုလက်လမ်းဘေးရဲ့တစ်ပင်ရင်အောက်မှာဘုရားရှင်ကထိုင်လို့တဲ့ချင်းညာပြတော့ရှင်မာကတ္တပသူ့ရဲ့နှစ်ထပ်နှစ်လွာရှိတဲ့သင်္ကန်းကြီးကိုခင်းပြီးတော့ဘုရားရှင်အတွက်ပေးတော်မူပါတယ်အဲ့တော့မြတ်စွာဘုရားရှင်မာကတ္တပခင်းပေးတဲ့လေးတဲ့လေးလွာခောက်ထားတဲ့သင်္ကန်းကြီးပေါ်မှာတရင်သုံးပြီးတော့နှစ်ထပ်သင်္ကန်းကြီးကိုလက်တော်နဲ့ဆန်းသက်ပြီးတော့ကတပါတဲ့တင့်ရဲ့ဒီနှစ်ထပ်သင်္ကန်းကြီးကနုညံ့သိမ်မွေ့လှကြီးလားလို့မိန်ကြားတော်မူတယ်ဒီတော့ရှင်မာကတပကဖျားရှင်ကိုတော်မြတ်ဟာဒီနှစ်ထပ်သင်္ကန်းကြီးကိုဝိုးယုံတော်မူလိုတဲ့ဆန္ဒရှိတယ်လို့သိပြီးတော့မြတ်စွာဘုရားကိုနှစ်ထပ်သင်္ကန်းကြီးလှူလိုက်ပါတယ်ဒီတော့မြတ်စွာဘုရားတင်အားရောဘယ်သင်္ကန်းကိုဝိုးယုံမလဲလို့မေးတော့မြတ်စွာဘုရားထံကသင်္ကန်းကြီးကိုရခဲ့ရင်တော့အဲ့ဒီသင်္ကန်းကြီးကိုတပည့်တော်ဝိုးယုံမမယ်ဖျားလို့ရှင်မာကတပပြန်လျှောက်တယ်မြတ်စွာဘုရားလည်းပဲသင်္ကန်းရင်းလဲပြီးတော့ဝိုးယုံခြင်းလို့ချီးကျူးတော်မူခဲ့တာသင်္ကန်းကြီးကိုအဲ့တော့ချီးမြှောက်ခြင်းလို့ပေါ့အဲ့တော့မြတ်စွာဘုရားကရှင်မာကတပမြတ်စွာဘုရားရဲ့သင်္ကန်းကြီးကိုရလို့ရှိရင်ဝိုးယုံခြင်းပါတယ်ဝိုးယုံမမယ်လို့လျှောက်တော့မြတ်စွာဘုရားမိန့်တော်မူတယ်ကတပတဲ့ငါဖျားဝိုးယုံသုံးဆွဲပြီးဖြစ်တဲ့အတွက်ဟောင်းနွမ်းနေတဲ့ဒီသင်္ကန်းကြီးကိုသင်ဝိုးယုံနိုင်ပါမလားဆောင်းနိုင်ပါမလားလို့ဘုရားရှင်ကမေးလိုက်တယ်အဲ့တော့မြတ်စွာဘုရားရဲ့ရည်ရွယ်ချက်ကဘာလဲဆိုတော့ရှင်မာကတ္တပဒီသင်္ကန်းကြီးကိုဝိုးယုံနိုင်မှုခွန်အားပလနဲ့ပြည့်စုံပါမလားဒါမျိုးမေးတာမဟုတ်ဘူးရှင်မာကတ္တပရဲ့ခန္ဓာကိုယ်အင်အားကိုခန္ဓာကိုယ်အားကိုရည်ရွယ်ပြီးတော့မေးတာမဟုတ်ပါဘူးဒီသင်္ကန်းကြီးနဲ့ထိုက်တန်တဲ့အကျင့်တွေကိုကျင့်နိုင်ပါမလားဒီသင်္ကန်းကြီးကိုဝိုးယုံတဲ့ပုဂ္ဂိုလ်ဟာပန္နဂူဒူတင်တော်မှနေတဲ့ဒူတင်ဒီဒူတင်စတဲ့အကျင့်တွေကိုပြည့်ပြည့်ဝဝကျင့်သုံးမှဒီသင်္ကန်းကြီးကိုဝိုးယုံထိုက်တယ်။ဒါကြောင့်မို့ဒီသင်္ကန်းနဲ့တန်အောင်သင်ဝိုးယုံဒီသင်္ကန်းနဲ့တန်အောင်ဒူတင်စတဲ့အကျင့်တွေကိုကျင့်နိုင်မှမလားလို့မြတ်စွာဘုရားကရည်ရွယ်ပြီးတော့မေးတာပါ။ဒါကြောင့်မြတ်စွာဘုရားကကတ္တပါတဲ့ငါဖျားဝိုးယုံပြီးဖြစ်လို့ဟောင်းနွမ်းနေတဲ့ဒီသင်္ကန်းကြီးကိုသင်ဝိုးယုံနိုင်မှမလားဆောင်းနိုင်မှမလားလို့မေးတာပါ။အဲ့တော့မြတ်စွာဘုရားရဲ့အတိတ်တွေကမြတ်စွာဘုရားရဲ့နှလုံးသားထဲမှာဖြစ်ပေါ်တော်မူခဲ့တဲ့ဆန္ဒတော်ကသိပြီးတော့နှက်ရှိုင်းတယ်ခန္ဓာကိုယ်အားရှိသလားမေးတာမဟုတ်ဒီသင်္ကန်းကြီးနဲ့ထိုက်တန်တဲ့ဒူတင်အကျင့်တွေကိုကျင့်နိုင်မှမလားလို့မေးခဲ့တာပါဘာဖြစ်တော့လဲဆိုတော့မြတ်စွာဘုရားကဒီသင်္ကန်းကြီးကိုဘယ်ကရခဲ့တယ်လဲဆိုတော့ဘုန်းကြီးတို့ပုံနာဆိုတဲ့ကျွန်မာလေးတယောက်ကွယ်လွန်တော့အရှင်သခင်ကအဲ့ဒီပုံနာကျွန်မာလေးရဲ့ခန္ဓာကိုယ်ကိုဒီသင်္ကန်းလျာဝူကြီးကိုပတ်ပြီးတော့တုတ်တံသူတည်စိမ့်နေပြည့်တဲ့တုတ်တံမှာတွားချထားကြပါတယ်အဲ့ဒီခေတ်ကတုတ်တံမှာမိသင်ဂျိုတာတို့မြေမြုပ်တာတို့အင်မတန်နေပါတဲ့ခေတ်ပေါ့ဒီတော့မြတ်စွာဘုရားအဲ့ဒီပုံနာကျွန်မရဲ့ခန္ဓာကိုယ်ကနေပြီးတော့ခွာပြီးတော့ဟောဒီသင်္ကန်းကြီးကိုပန့်တကူသင်္ကန်းဖြစ်နေကောက်ခဲ့တာပါခွာတဲ့အချိန်မှာဘုန်းကြီးတို့ပိုးလောက်တယ်ဆိုတာတပီသားလောက်ခွာချပြီးတော့ယူခဲ့ရပါတယ်အဲ့တော့ဘုရားရှင်ကဒီဟာကိုလှူသူမရှိလို့လားမဟုတ်ပါဘူးမဟာရိယဝန္တာအကျင့်မှာတီးပြီးတော့မဟာရိယဝန္တာအကျင့်ကိုဥထိတ်ထားပြီးတော့ယူခဲ့တာပါတဲ့ပန့်တကူသင်္ကန်းကောက်ခဲ့တာပါမဟာရိယဝန္တာအကျင့်ဆိုတာရသည်များနဲ့တင်းတင်းရောင်ရဲမယ်ဘယ်သင်္ကန်းလေးမှဝှချင်တာဘလူဟာမျိုးလေးမှနေချင်တာဒါမျိုးမဟုတ်ရသည်များနဲ့တင်းတင်းရောင်ရဲမယ်အဝတ်ဆိုတာအချက်ကြောင့်ဖုံးလွှမ်းဖို့ရာသီဥတုဒဏ်ခံနိုင်ဖို့မှတ်ချင်းစားတဲ့တတ္တဝါတွေရဲ့အကြိုက်ခဲခံနိုင်ဖို့ဒီလိုရည်ရွယ်ချက်နဲ့ဝတ်တာလှဖို့ပဖို့မဟုတ်ဘူးရသည်များနဲ့ရောင်ရဲမယ်ဆိုတဲ့ဒီအကျင့်ကိုဥထိတ်ထားပြီးမြတ်စွာဘုရားကောက်ခဲ့တာပါဒါကြောင့်မို့ဒီသင်္ကန်းကြီးကိုဘုန်းကြီးတို့မြတ်စွာဘုရားရဲ့အမြင်တော်မူရဲ့အရာအင်မတန်မှဂုံကျေးဇူးသီလသမာဓိပညာအားနည်းတဲ့ပုဂ္ဂိုလ်ကြီးဝိုးယုံဖို့မသင့်တော်ပါဘူးဒူတင်ကျင့်တွေကိုပင်ကိုအားဖြင့်ပြည့်ပြည့်ဝဝကျင့်တဲ့ပုဂ္ဂိုလ်မှဒီသင်္ကန်းကြီးကိုဝိုးယုံထိုက်တယ်တဲ့ဒါကြောင့်မြတ်စွာဘုရားကရှင်မာကတ္တပကတ္တပဟောင်းနွမ်းကြီးဖြစ်နေတဲ့ဒီသင်္ကန်းကြီးကိုသင်ဝိုးယုံနိုင်ပါမလားဝိုးယုံနိုင်တဲ့ကျင့်စဉ်တွေကိုကျင့်နိုင်မှမလားလို့ရည်ရွယ်ပြီးတော့မေးတော့ရှင်မာကတ္တပလည်းကျင့်နိုင်တဲ့အကြောင်းလျှောက်ထားခဲ့ပါတယ်။နောက်ပိုင်းမှာရှင်မာကတ္တပဒီဒူတင်ကျင့်နေတဲ့ပတ်သက်လို့သာသနာတော်မှာအမျက်ဆုံးကိုယ်တိုင်လည်းပဲကျင့်တယ်၊သူများကိုလည်းပဲကျင့်ဖို့ဟောပြောတဲ့ပုဂ္ဂိုလ်တွေမှာအမျက်ဆုံးဆိုပြီးတော့ဧတရက်ပွဲရာသွားတော်မူခဲ့ပါတယ်။အဲ့တော့ဘုန်းကြီးတို့ဒါကြောင့်ဘုန်းကြီးရဲ့ကြပြလေးစီထားတာအလုံးလိုက်စုထေကတ္တပမြတ်ဗုဒ္ဓမကြချီမြောက်သည်သင်္ကန်းလေကဝိုးယုံတာလွန်စွာထူးခြားသည်ကိုရောအရာ ထာလူရာမန်စွာစိတ်ကကြီးကိုရောအရာထာလူရာမန်စွာစိတ်ကကြီးငါရောင်သာသနာတီဘူရာမြောကကြီးမန်းသည်ငါရောင်သာသနာတီဘူရာမြောကကြီးမန်းသည်အဲ့တော့ဒီနှစ်ပိုက်ကဘာပြောတာလဲဆိုတော့ကိုရောအရာထာလူရာမန်စွာစိတ်ကကြီးတဲ့အဲ့တော့မြတ်စွာဘုရားကရှင်မဂ္ဂတပ္ပကိုဘာဖြစ်လို့ဒီလိုသင်ခန်းခြင်းလဲလဲပြီးတော့ဝတ်ယုံခဲ့တာလဲဒီနေရာမှာစာဖြေတယ်ထေရံတဏောဌာနေတပေတုကာမတာယာထေရံရှင်မဂ္ဂတပ္ပမထေမြတ်ကိုထေရံအတဏောဘုရောမြတ်ဤဌာနေအရာ၌တပေတုကာမတာယာထားတော်မူလိုသည်အဖြစ်ကြောင့်ပရိဝတေတုကာမောသင်ခန်းခြင်းလဲလဲခြင်းကလိုရှိသည်ဇာတော်ဖြစ်ပါပေ၏ဤတည်းသို့အာဇရိယဆရာမြတ်တို့သည်ဝန်ဤတံကောင်းစွာမသွေပွင့်စုအပ်ခဲ့ပါပြီတည်းယေဆောဗျာဘာဖြစ်လို့သင်ခန်းခြင်းလဲလှယ်တာလဲဆိုတော့ကိုတော်မြတ်ရဲ့ယာဓုကိုပေးခြင်းလို့တဲ့ကိုတော်မြတ်ရဲ့နေရာမှာထားခြင်းလို့တဲ့အဲ့တော့ယေဆောဗျာဆန္ဒတော်ဟာသင်ခန်းခြင်းလဲတာရှင်မဂ္ဂတပ္ပကိုကိုတော်မြတ်ရဲ့ယာဓုပေးခြင်းလို့ကိုတော်မြတ်ရဲ့နေရာမှာထားခြင်းလို့အဲ့တော့မေးစရာရှိတာပေါ့ရှင်မဂ္ဂတပ္ပရဲ့မြင့်မြတ်တဲ့အဂတဝကကြီးတွေဖြစ်တဲ့ရှင်သာရိပုတ္တရတို့ရှင်မောဂလန်တို့ရှိတာပဲရှင်သာရိပုတ္တရရှင်မောဂလန်တို့ကိုတော့မြတ်စွာဘုရားဘာလို့သင်ခန်းခြင်းလဲပြီးတော့မချီးမြှောက်ခဲ့တာလဲအဲ့တော့မြတ်စွာဘုရားဒီလိုစဉ်းစားတော်မူပါတယ်တဲ့ဘုရားရှင်ဟာသဗ္ဗညုတဉာဏ်ရှင်အလုံးကိုသိတယ်အထူးသဖြင့်နာဂတသနာအတွက်ဘုရားရှင်ဟာကြည်တော်မူခဲ့ပါတယ်ဘလို့လဲဆိုတော့သာရိပုတ္တရနဲ့မောဂလန်ကငါဘုရားပရိနိဗ္ဗာန်မဆန်ခင်မှာဆန်ညမှာတဲ့ငါဘုရားပရိနိဗ္ဗာန်ဆန်တဲ့အခါမှာသာသနာရှိအောင်သူတို့မဆောင်ရွက်နိုင်ကြတော့ဘူးအဲ့တော့ကတ္တပကတော့အသက်120ထိရှည်လိမ့်မယ်ငါဘုရားပရိနိဗ္ဗာန်ဆန်ပြီးတဲ့နောက်လေးလလောက်ကြာလို့ရှိရင်ရာဇေကျိုးမြို့စရိပင်ပေါ်ရလိုင်ကူမှာတန်ခါရင်နာတင်ပွဲကြီးကျင်းပလိမ့်မယ်တန်ခါရင်နာတင်ပွဲကြီးကျင်းပပြီးတော့ငါဖျားဟောကြားခဲ့တဲ့ပိဋကအဆုံးအမသာသနာတော်ကြီးကိုတန်ရှင်းအောင်စင်ကြယ်အောင်တည်တံ့အောင်ဆောင်ရွက်နိုင်လေးပဲအဲ့တော့ကျန်တဲ့ယန်းတော်တွေကလည်းပဲရှင်မဂ္ဂတပ္ပမထေရကြီးကိုဒါမြတ်စွာဘုရားကကိုရောမြတ်အရာမှာထားခဲ့တဲ့ယန္တာရှင်မြတ်ကြီးပဲဆိုပြီးလေးစားပြီးတော့ရှင်မဂ္ဂတပ္ပကိုယုံကြည်ကြမယ်လေးစားကြမယ်စကားကိုနားထောင်ကြမယ်ဒါဆိုရင်တော့ငါဖျားရဲ့သာသနာတော်ကြီးဟာနှစ်ပေါင်း9000တည်လိမ့်မယ်ဆိုပြီးတော့9000သာသနာတည်ဖို့အတွက်မြတ်စွာဘုရားဟာရှင်မဂ္ဂတပ္ပကိုသင်ခန်းခြင်းလဲလှယ်ပြီးတော့ချီးမြှောက်ခဲ့တာပါတဲ့အဓိကတော့သာသနာရှည်စေခြင်းလို့ချီးမြှောက်ခဲ့တာတဲ့ဒါလေးကဘုန်းကြီးတို့အင်မတန်မှသတိထားစရာကောင်းပါတယ်ကဲပြန်ဆိုလိုက်ရအောင်လက်အုပ်ချီလိုက်ကိုရောအရာထာလူရာမန်စွာစိတ်ကကြီးငါထောင်သာသနာတည်ဖို့ရာမြောကကြီးမှန်သည်အဲ့တော့ဘုရားရှင်ကဒီသာသနာတော်ကြီးဘုန်းကြီးတို့တီထောင်မှုရာအတွက်လေးသင်ချေနဲ့ကဘာတသိန်းအရင်းနီးတွေစိုက်ခဲ့ရပါတယ်သူမိသားဘဝမှာတကဘာတကဘာဆိုတာတောင်မှတိတ်ပြီးတော့ကြာမြင့်ပါတယ်အဲ့တော့ဒီနှစ်ပေါင်းဘုန်းကြီးတို့မြောင်များစွာရေတွက်လို့မရအောင်လေးသင်ချေနဲ့ကဘာတသိန်းအရင်းနီးစိုက်ထုတ်မှသာသနာပေါ်လာတာပါဖြစ်ပေါ်လာတာပါအဲ့တော့ဒီလောက်ကြာအောင်တီခဲ့ရတဲ့ရင်းနီးခဲ့ရတဲ့သာသနာတော်ကြီးဘုရားရှင်က45ဝါဘုရားရှင်ပြိဋိဘံဆိုင်ရင်ကွယ်သွားမယ်ဆိုရင်အရင်ကြီးသလောက်အမျက်ကနဲလိုက်တာဒါကြောင့်မြတ်စွာဘုရားဘုရားရှင်ကိုယ်တော်မြတ်ကကိုယ်တော်မြတ်ပြိဋိဘံဆန်လို့ရှိရင်သာသနာကိုမကွယ်စေခြင်းသေးဘူးအဲ့တော့မကွယ်အောင်ဘယ်သူတွေဆောင်ရွက်နိုင်မလဲဆိုတော့ရှင်မဂ္ဂတပ္ပကိုမြင်ခဲ့ပါတယ်အဲ့တော့ရှင်မဂ္ဂတပ္ပကိုမြင်တဲ့အတွက်ရှင်မဂ္ဂတပ္ပနဲ့သင်ခန်းခြင်းလဲလဲတယ်ကိုယ်တော်မြတ်ရဲ့ယာဓုကိုထားခြင်းနဲ့ဒီလိုထားလိုက်တဲ့အတွက်ဘုရားဆောဘုရားရှင်ကိုယ်တော်မြတ်ကကိုယ်တော်မြတ်ပြိဋိဘံဆန်ပြီးတဲ့နောက်မှာရှင်မဂ္ဂတပ္ပလည်းဘုရားရှင်မျှော်လင့်တော်မူတဲ့အတိုင်းပဲသာသနာရှိအောင်ဦးစီးပြီးတော့ဆောင်ရွက်မယ်ဆောင်ရွက်လိုက်တဲ့အတွက်သာသနာတော်ကြီးနှစ်9000တည်မယ်ဒီလိုမြင်တော်မူလို့မြတ်စွာဘုရားချီးမြှောက်တော်မူတာပါတဲ့ကဲရှေ့ဆက်ပြီးတော့အားလုံးဆိုရအောင်လက်အုပ်ချီလိုက်ဗုဒ္ဓမြတ်စွာတဝါမာမှန်စွာမျိုးဆက်ရှာခဲ့သည်ဗုဒ္ဓမြတ်စွာတဝါမာမှန်စွာမျိုးဆက်ရှာခဲ့သည် Kẹp phía xin bà lọc anh nạc tà thân à tuyệt miêu cụ bà lọc chinh yu dì à kong lê. Tất đồ tông sẽ chào nê, vá rô tà vá vế giá tì rê. Anh nạc tà thân à tuyệt miêu dạ cụ phía xin cụ rô mê, chú đình bí đô xa ghê rê rê. Đà phô yi đu á lô, tà rì thà yà mê ạ chè. Nhà chọa phía bà rê nê bàn sàn bù, lê dạ lê vá lù vá tì rê. Phía phía lù mà tà vá vế giá tì rê. Anh nạc tà thân à tuyệt. ตาตนารอยชีอองลุ่มเมมิวสิกกูเตติชาชามวยมิวเกเรกูรอไรชอมไมลอชีเดคียูคียูจูซูเรเดบีพิเดชิมากะตะบาวเสียพิเดพยาชินกูรอเมกะอิมะตันมาอะยีชินกวาชาชิเปชิบิเมอะยีชินบลูมานั่นชินโดมะยาบิเมเมสวะพยากูรอไรตวาปิโดคียูจูซูเกเรกูรอเมเมญญะนุนุกอกเกเรติปันตะกูเต็งงันยีกูซ่องเกเรชิมากะตะบาเยเต็งงันกูกูรอไรวูยงโดมูเรดิโลชิเมี่ยวดาเรีย ရှင်မဂတ္တပါကတာသနာတော်ကြီးရှိအောင်ဆောင်ရွက်မဲ့တာတော်ကြီးဖြစ်လို့တဲ့မြတ်စွာဘုရားဟာဘလောက်ထိအနာဂတ်တာသနာအတွက်မျှော်ကိုတော်မူပါတလေဒါလေးတွေဆင်စားဆင်ခြင်တဲ့ငယ်ကဲအားလုံးလိုက်ဆိုလိုက်ဗုဒ္ဓတာတော်တာဂီမောဆန္ဒတော်ကိုဖြစ်သင့်သည်ဗုဒ္ဓတာတော်တာဂီမော ဆန္ဒတော်ကိုဖြစ်သင့်သည်အဲ့တော့ဖျားရှင်ရဲ့ဆန္ဒဟာတတ်တော်36နှစ်ဖျားရှင်ရဲ့ဝါတော်တဝါရမှာပဲမျိုးဆက်တဲ့အနာဂတ်သာသနာအတွက်ဆောင်ရွက်မဲ့တတော်ကြီးကိုဘုန်းကြီးတို့မွေးခဲ့တယ်လို့စောင့်ရှောက်ခဲ့တယ်လို့ပဲဘုန်းကြီးတို့တန်ဃာတော်ရှင်မြတ်တွေအနေနဲ့လည်းပဲဒါတွေကိုသတိထားသင့်ပါတယ်တဲ့မြတ်စွာဘုရားဆန္ဒအတိုင်းပဲရှင်မဂတ္တပါဖျားရှင်ပရိနိဗ္ဗာန်ဆံပြီးတော့ လီထာဂရာတွေကိုတန်ခိုင်းနာတင်ပွဲကြီးကျင်းပပြီးတော့တန့်ရှင်းအောင်လုပ်ခဲ့တယ်။ပန်းလေးတွေတပွင့်စီတပွင့်စီပြန့်ကျဲနေတာကိုအချီဂျိုးလေးနဲ့တီကုန်းလိုက်တယ်လို့ပဲ။တူရတွေပေါင်းပြီးတော့အင်ဂုတ္တရနိကေရှေတဲ့သုတ်တန်တွေကိုဒီကနိကေအလဲလက်ရှိတဲ့သုတ်တန်တွေကိုမဇ္ဈိမနိကေဒါကဝီနီဒါကဗိဓမ္မာဒီလိုတန့်တန့်လေးတွေတီကုန်းပြီးတော့တန့်ရှင်းအောင်လုပ်ခဲ့ပါတယ်။ဒါကြောင့်သာသနာတော်ကြီးရှေ့သွားခဲ့ပါတယ်။ဒါရင်မကသေးပါဘူးရှင်မကတ္တပကိုတော်မြတ်ကြီးကဘလို့လှုပ်ဆောင်တော်မူခဲ့တယ်ဆိုတော့အဲ့ဒီတန်ခိုင်းနာတင်ပွဲကြီးမှာဘုရားတို့ကိုတော်တိုင်းကတန်ယုတ်တနိကေကိုပို့ချဖို့တောင်းယူသွားပါတယ်။ရှင်သာရိပုတ္တရဲ့တပည့်အဆက်ဆက်ကိုတော့ဘုရားတို့မေဇီမာနိကေကိုပို့ချဖို့တောင်းပေးလိုက်ပါတယ်။အရှင်အနန္ဒာကိုတော့ဒီကနိကေတိလက်ခံစားတဲ့ဒီစာဝါဒီကိုပို့ချဖို့တောင်းပေးလိုက်ပါတယ်။အရှင်နုရုဒ္ဓရဲ့မူရှိတဲ့တပည့်တွေကိုတော့အင်ဂုတ္တရနိကေကိုပို့ချပါဒီလိုတောင်းပေးလိုက်တယ်။အရှင်ဥပါတိနဲ့တပည့်တွေကိုတော့ဝီနီးတွေကိုပို့ချပါဆိုပြီးတော့ရဟန္တာရှင်မြတ်ကြီးတွေကစာဝါပို့ချခဲ့တယ်တဲ့အဲ့ဒီအချိန်မှာရှင်အာနန္ဒာတတ်တော်81နှစ်ရှိပါပြီ။ဇဗင်နေဖြူနေပါပြီ။ဇဗင်နေဖြူနေတဲ့ရှင်မာကတ္တပါတို့ရှင်အာနန္ဒာတို့စာဝါဒီပို့ချခဲ့ပါတယ်။တကယ်တော့ဘုန်းကြီးတို့ရဟန္တာရှင်မြတ်ကြီးတွေကဖလားတမပဲချမ်းသာလေးခံစားပြီးတော့တရားလေးနဲ့နေခြင်းမှာကိုကျင်းစာကြည့်လေသိနိုင်လေပါပြီ။ဒါပေမဲ့ရဟန္တာရှင်မြတ်ကြီးတွေကဒီအလုပ်ကိုပဲမဟုတ်ဘဲနဲ့စာတင်စာချလုပ်ကိုလည်းပဲလှုပ်ဆောင်ပြီးတော့သာသနာရှိအောင်ဆောင်ရွက်သွားတယ်မြတ်စွာဘုရားမျှော်လင့်တဲ့အတိုင်းရှင်မာကတ္တပဥဆောင်သွားတယ်ဒါကြောင့်လေသာသနာတော်ကြီးရှည်သွားတာတဲ့ဘုန်းကြီးတို့ဆက်ထတန်ခိုင်းတာပြီးတော့လေဆော့ဆော့ကဘုန်းကြီးပြောခဲ့ပြီပဲမာစီဆရာတော်ကြီးကိုယ်တိုင်ပฏิပတ်ကိုလုပ်နေပြီမဲ့ဝီတူရီမဲ့ထာဂရာဝီတူရီမဲ့မဟာတီကာဒါတွေကိုရေးသားပြီးတော့ပို့ချသွားခဲ့တယ်ဒါတွေကရှင်မာကတ္တပစတဲ့ရဟန္တာရှင်မြတ်ကြီးတွေကိုနီးယူတာတဲ့ရဟန္တာရှင်မြတ်ကြီးတွေကရဟန္တာဖြစ်ပြီးတရားလေးနဲ့အတင်းချမ်းချမ်းသာသာမနေခဲ့ပါဘူးတက်တော်80ဇပင်းလေးဖြူနေတဲ့အချိန်တောင်မှစာဝါကိုပင်ပန်းခံပြီးတော့ပို့ချလို့သာသနာတော်ကြီးရှည်သွားခဲ့တယ်အဲ့တော့ဘုန်းကြီးတို့ယနေ့အချိန်မှာစဉ်းစားတင်ပြီးအားလုံးလိုက်စို့ဗုဒ္ဓသာတော်တာကီမောဆန္ဒတော်ကိုဖြည့်တင်သည်အဲ့တော့ဘုန်းကြီးတို့ဘုရားရှင်ရဲ့သားတော်ဖြစ်တဲ့တန်ဃာတော်ရှင်မြတ်တည်းဘုရားရှင်ဟာအနာဂတ်သာသနာအတွက်မျိုးဆက်တွေကိုကြောင်းကြဆိုင်ပြီးတော့ကိုယ်တော်တိုင်မွေးမြူသွားတယ်လို့ပြိဋိနိဗ္ဗာန်ဆံမှု44ဝါလိုပေမဲ့လို့စောစောစီးစီးမျိုးဆက်ကိုရှာဖွေခဲ့တယ်လို့ဘုန်းကြီးတို့ကြောင်းတိုင်မှာကြောင်းထိုင်နေကြတဲ့အသီးသီးသောတန်ဃာတော်တွေဟာကိုယ်မရှိတဲ့နောက်ပိုင်းမှာဒီကြောင်းတိုင်ဒီသာသနာတော်ယူအင်မတန်မှထမ်းဆောင်နိုင်မဲ့စာပေလည်းပဲတက်အကျင့်လည်းပဲကောင်းစိတ်လည်းပဲမြင့်တဲ့မျိုးဆက်တွေကိုမမွေးမြူတင်ဘူးလားဒီလိုမွေးမြူတာဟာဘုရားရှင်ရဲ့ဆန္ဒတော်အစစ်မှန်မဟုတ်ဘူးလားဒါဟာပရိယပရိပတ်ဘုရားရှင်ထမ်းဆောင်ခဲ့တဲ့အလုပ်ကိုလုံးမမျိုးဆက်တွေကိုပေါက်ဖွားစေနိုင်မယ်ဆိုတာဒါလေးကိုဘုန်းကြီးတို့တန်ဃာတော်တွေလည်းသိတဲ့တယ်။တိလရှင်ဆရာတော်တွေဆရာလေးတွေလည်းပဲဘုရားရှင်ရဲ့ဆန္ဒမှန်ကိုသိတဲ့ပါတယ်ဖြစ်ကျင့်တဲ့ပါတယ်တဲ့ ောင်းလေးထိုင်ပြီးတော့ဘုံလေးကြီးယုံနဲ့လုံလောက်ပြီလားတပီးလေးမွေးယုံနဲ့လုံလောက်ပြီလားစာမွေးဝဲလေးအောင်ယုံနဲ့လုံလောက်ပြီလားမလုံလောက်ပါသာသနာအတွက်တကယ်ထမ်းဆောင်နိုင်မဲ့ပညာလည်းပဲတက်စိတ်ထားလည်းပဲမြက်အကျင့်လည်းပဲကောင်းတဲ့တပီးမျိုးဆက်တွေကိုစိတ်ချရအောင်မွေးမြူမှမြတ်စွာဘုရားရဲ့ဆန္ဒကိုဖြစ်တင်ရဖြစ်ကျင်ရရောက်ပါတယ်လို့ဒီလိုဆိုလိုရင်းဖြစ်ပါတယ်ကဲအားလုံးလိုက်ဆိုတကားတကားမမြတ်ဗုဒ္ဓဆန္ဒအမှန်သိသိသိတကားတကားမမြတ်ဗုဒ္ဓဆန္ဒအမှန်သိသိသိတကားဓမ္မတွေရလည်းပဲမြတ်ဗုဒ္ဓရဲ့ဆန္ဒတွေကိုသိပြီးတော့သာသနာပြုကုသိုလ်လုပ်ချင်ပါတယ်ဆိုရင်ဘုရားတို့အနာဂတ်သာသနာအတွက်မျိုးဆက်ကောင်းလေးတွေပို့ထွက်အောင်ဒီလိုနေရာမျိုးတွေကိုမိမိတို့မထောက်ပံ့သင်ဘူးလားအလူဖြစ်ပြီးရောဆိုပြီးငွေကုန်ကြေးကြခံယုံနေပြီးပြီလားအလူကြီးတွေလှူပြီးတော့လှူပါရဲ့မိမိရှာဖွေထားတဲ့ပစ္စည်းတွေတော့ကုန်သွားပါရဲ့အနာဂတ်သာသနာအတွက်တာဝန်ထမ်းဆောင်မဲ့ပညာတတ်စိတ်ကောင်းအကျင့်ကောင်းတဲ့ဒီလိုမျိုးဆက်တွေမွေးဖွားနိုင်အောင်အထောက်ပံ့မပြုဘူးဆိုရင်ဘုရားရှင်ရဲ့ဆန္ဒတော်နဲ့အညီမိမိတို့ရဲ့အလူဒါနဟာဖြစ်ပါသလားဒါလေးတွေစဉ်းစားဖို့အတွက်မြတ်ဗုဒ္ဓ၏ဆန္ဒတော်ဆိုတဲ့တရားကိုဘုန်းကြီးကဟောပေးခြင်းဖြစ်ပါဒီတရားတော်ကိုနားယူပြီးတော့ဘုန်းကြီးတို့တန်ဃာတော်ရှင်မြတ်ဒီကိုယ်တိုင်လည်းပဲဘုရားရှင်ရဲ့ဆန္ဒကိုဖြစ်ကျင့်နိုင်အောင်အနာဂတ်သာသနာအတွက်မျိုးဆက်ကောင်းလေးမွေထုတ်ကြရပါမယ်။အာလုံသောတက္ကရာမတွေလည်းပဲကိုလှူတဲ့ကိုချွေးနေစာနဲ့ရှာထားတဲ့ပစ္စည်းတွေကိုသာသနာပြုလုပ်ငန်းအတွက်လှူပြီးဆိုရင်အနာဂတ်သာသနာအတွက်မျိုးဆက်တွေပေါ်ထွက်ဖို့ထောက်ပံ့ဖြစ်အောင်တည်ထားတဲ့နဲ့ဒါကြောင့်မို့ဒီတရားတွေကိုနာယူပြီးတော့ဘုရားရှင်ရဲ့ဆန္ဒအတိုင်းလိုက်နာကျင့်သုံးနိုင်ကြပါစေ။အဲ့ဒီလိုလိုက်နာကျင့်သုံးပြီးတော့နှလုံးသားထဲမှာပါရမီတွေတဖြည်းဖြည်းတဖြည်းဖြည်းနဲ့ရင့်တန်ပြီးဒီဘဝမှာပဲမဉဏ်ပူဉဏ်ဖြင့်နိဗ္ဗာန်ချမ်းသာကိုကိုစီကိုငါလင်မြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်း။ကဲရှင်းစချမြဝေချစုအားလုံးလိုက်စု။